Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် February 23ရက်တနင်္ဂနွေနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမာရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲဝင်နိုင်ရေးပါတီရင်းရှင်းပြိုင်မှုတွေမှာတော့ Democratic Party ရဲ့နဘာဒပြည်နယ်ရွေးကောက်ပွဲမှာ Hillary Clinton အနိုင်ရပြီး South Carolina က Republican ရွေးကောက်ပွဲမှာတော့ Donald Trump ကအနိုင်ရပါတယ်။ Syria နိုင်ငံအပြစ်အခတ်ရက်စဲရဲ့အတွက် Russia နဲ့သဘောတူညီချက်ရပြီလို့ American နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းကဆန္ဒပြပွဲတွေကတော့ပိုပြီးပြင်းထန်လာနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူချေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ပန်ဂျဆန်ပင်ခင်ဖြစ်စီရဲ့ကချင်လူထုအဖွဲ့နဲ့ကချင်ပြည်နယ်တွင်မြို့အသီးသီးကကချင်လူထုထောင်ချီပူပေါင်းပါဝင်ပြီးတော့တားဆီးခံထားရတဲ့နေရာမှာဝှက်ပြူဆူတောင်းပွဲကျင်းပကြပါရယ်ဆူတောင်းပွဲကအသံတွေပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝတ်မှာတော့အဖတ်စင်ကနာရီဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံ့တက်ချက်မြန်မာပြည်မပေးစာများထူခြားစာများသတင်းများစီစဉ်ကိုနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ငင်ထိုင်တဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်တော်စုအနောက်ဖက်ချမ်းပြည်နယ်တွေထဲမှာပထမဆုံးအဖြစ်နာဗာဒပြည်နယ်မှာပြုလုပ်တဲ့ Democratic Party ကိုစားပြုသမ္မတလောင်းပနာမရွေးချယ်ပွဲမှာနိုင်ငံဆိုင်ဝင်ကြီးဟောင်း Hillary Clinton ကမဲရလတ် 52.8% ရခိုင်နှုန်းရပြီးမဲရလတ် 48% ရခိုင်နှုန်းရရှိတဲ့ပြိုင်ဘက်ဘားမောက်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ကိုအနိုင်ရပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရရေးပနာမရှင်ပြိုင်နေတာလည်းဖြစ်ပါတယ်နိုင်ငံကြီးဝင်ကြီးဟောင်း Hillary Clinton ရဲ့အောင်မြင်မှုဟာဆိုရင်သူ့အပေါ်နိုင်ငံတော်ဝန်အခိုင်အမာထောက်ခံမှုရှိနေတာကိုပြသလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။ပြိုင်ဘက် Mr. Sanders အနေနဲ့ကတော့လူငယ်တွေကိုအဓိကအင်အားစုအဖြစ်မဲဆွယ်စည်းရုံးတာထက် Democrat ပုံပေါ်အောင်ပိုပြီးလှုပ်ဆောင်ရမယ်လို့သုံးသပ်သူတွေကပြောပါတယ်။ South Carolina မှာပြုလုပ်တဲ့ Republican Party ရဲ့သမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ Donald Trump ကဆန္ဒမဲ 32.5% ခန့်နှုန်းရရှိပြီးပြိုင်ဘက်တွေကိုပြက်ပြက်သားသားနိုင်ပါတယ်။ Marco Rubio နဲ့ Ted Cruz တို့ကတော့ဆန္ဒမဲ 22% ရခိုင်နှုန်းလောက်စီရရှိပြီးသူရင်ကိုရင်အခြေအနေနဲ့ဒုတိယနေရာမှာရှိနေပြီးနောက်မှာတော့မာကိုရူဘီယိုကမဲနေငယ်အသာရခဲ့ပါတယ်။ပြီးခဲ့တဲ့17ရက်တုန်းကနယူးဟမ်ရှေးယားပြည်နယ်မှာလည်းအပြတ်အသတ်အနိုင်ရထားပြီးနောက်အခုတောင်ကယ်ရိုလိုင်းနားမှာထပ်ပြီးအနိုင်ရလိုက်တာကြောင့်အင်ဂျန်မြေလုံငန်းရှင်ဘီလီယံနာတတိကြီးဒေါ်နယ်ထရန့်အနေနဲ့ Republican Party ရဲ့သမ္မတလောင်းအဖြစ်ရှေ့ကဦးဆောင်နေတာပိုပြီးခိုက်မာသွားပါတယ်
။ Syria နိုင်ငံမှာဖြစ်နေတဲ့၅နှစ်ကြာပြည်တွင်းစစ်ပစ်ခတ်ရေးဆေးရေးတွေရုရှားနိုင်ငံနဲ့ယာယီသဘောတူညီချက်ရပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ရုရှားတန်တမန်နေအနေနဲ့အခုသူတို့ရဲ့မဟာမိတ်နိုင်ငံတွေကဒီသဘောတူညီချက်ကိုလက်မှတ်ထိုးအောင်ဆွေးနွေးနားချဖို့လိုအပ်ပါတယ်။အမေရိကန်နိုင်ငံကမူအရလက်မခံနိုင်တဲ့စီးရီးယားသမ္မတအာဆက်ကိုသစ္စာခံတဲ့တပ်ဖွဲ့တွေကိုရုရှားကကြောရောင်နောက်ခံပေးထားတာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာရောက်နေတဲ့နိုင်ငံသားရေးဝန်ကြီးကယ်ရီကအခုတိုက်ခိုက်နေတဲ့ Syria စစ်တပ်နဲ့သဘုံတပ်တွေဟာနိုင်ငံပိုင်းတွင်းမှာပဲတိုက်ခိုက်မှုတွေရပ်ပစ်လို့ရပါတယ်လို့ပြောဆိုပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနကတော့ Syria နိုင်ငံရဲ့မတည်ငြိမ်မှုတွေအတွက်အပြစ်ခတ်ရစေးပုံစံတွေကိုဝန်ကြီး Sergey Lavrov က American နိုင်ငံသားရေးဝန်ကြီးကိုတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးတယ်လို့တီးသန့်ကြေညာချက်ထုတ်ပြန်ပေမဲ့အကျိုးသဘောတူညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့နှစ်ဖက်တန်တမန်တွေကမထုတ်ပြန်ကြသေးပါဘူးရှင်။
ဥရောပသမဂ္ဂထဲမှာဗြိတိန်နိုင်ငံဆက်လက်ပါဝင်ရေးအတွက်ထောက်ခံပေးဖို့လန်ဒန်မြို့တော်ဝန်ကိုဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဗြိတိန်ဝန်ကြီးချုပ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ကင်မရွန်ရဲ့ယာရုကိုဆက်ခံမဲ့သူလို့အများကရှုမြင်ထားကြတဲ့ဂျွန်ဆန်ဟာဒီကနေ့နှောင်းပိုင်းမှာပဲဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးမဖြစ်ရေးအပေါ်သူ့ရဲ့ရည်တည်ချက်ကိုထုတ်ဖော်ပြသဖို့လည်းရှိနေတာပါ။လန်ဒန်မြို့တော်ဝင်ဂျွန်ဆန်ဟာ EU အဖွဲ့ဝင်ဖြစ်ကနှုတ်ထွက်ရေးစည်းရုံးရေးတွေနဲ့ပူးပေါင်းလိမ့်မယ်လို့လည်းဗြိတိန်မီဒီယာတချို့ကဖော်ပြနေကြတာဖြစ်ပါတယ်။ဥရောပသမဂ္ဂမှာဗြိတိန်နိုင်ငံဆက်လက်ပါဝင်မလားနှုတ်ထွက်မလားဆိုတာကိုတော့လာမယ့်ဇွန်လ23ရက်နေ့မှာလူမှုဆန္ဒခံယူပွဲပြုလုပ်ဖို့ဗြိတိန်ဝင်ကြီးချုပ်ကစီစဉ်ထားတာဖြစ်ပါတယ်။ ပြည်ပြင်ပြောင်းလဲမှုတွေလှုပ်ထားတဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂမှာပြည်ထိုင်ဆက်လက်ပါဝင်ဖို့ဝန်ကြီးချုပ်ကင်မရွန်းရဲ့အစိုးရအဖွဲ့ကမနေ့စနေနေ့ကအတည်ပြုထောက်ခံထားပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်6ဦးတို့ကတော့ဥရောပသမဂ္ဂကနှုတ်ထွက်ရေးကိုထောက်ခံထားပါတယ်ရှင်
။ American ပြည်ထောင်စုမြောက်ပိုင်းမီရှိဂန်ပြည်နယ်ကလူ6ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တဲ့တနက်ပစ်ခတ်မှုရဲ့လက်သေးအဖြစ်နဲ့တန်တရားရှိထားတဲ့လူတစ်ယောက်ကိုထိန်းသိမ်းထားလိုက်ပြီလို့အာဏာပိုင်တွေကပြောဆိုပါတယ်။စနေနေ့နောက်ပိုင်းကမီရှိဂန်ပြည်နယ်ကလမဇူးမြို့တဝိုက်မှာဒီပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ပစ်ခတ်မှုနဲ့ဆက်နွယ်ပြီးအသက်45နှစ်အရွယ်ဂျေးဆန်ဒယ်တန်ကိုတနင်္ဂနွေနေ့အစောပိုင်းကရဲကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူဟာတိထားသလောက်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုမရှိဘူးလို့ရဲကပြောဆိုပါတယ်အင်ကန်တစ်ခုနားမှာပစ်ခတ်မှုစဖြစ်ခဲ့ပြီးတော့အမျိုးသမီးတစ်ယောက်ဒဏ်ရာရရှိခဲ့ပြီးနိုင်ပိုင်းကြာမှာတော့တနတ်သမားကပြစ်တက်ထားတဲ့တားဖာနှစ်ယောက်ကိုကားရောင်းစင်တာတစ်ခုနားကကားတွေထဲမှာတွေ့ကြရတာဖြစ်ပါတယ်။နောက်မိနစ်နှင်းငယ်ကြာမှာမြို့ရဲကစားတောက်ဆိုင်တစ်ခုမှာလူ၅ယောက်တနက်နေ့ပြစ်ခံရပြီးသေဆုံးခဲ့ပါတယ်။အစောပိုင်းသတင်းတွေအရတော့စားတောက်ဆိုင်မှာတနက်နေ့ပြစ်ခံရတဲ့14နှစ်ရွယ်ကလေးမလေးတစ်ယောက်ကအသက်မသေးခဲ့ဘူးလို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့အစိုးရရတဲ့ဒဏ်ရာနဲ့ဆေးရုံတင်ထားပြီးတော့တနက်နေ့ပြစ်ခတ်ခဲ့တဲ့အကြောင်းရင်းကိုတော့အခုတည်းကမသိရသေးပါဘူးရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးနေပါတယ်။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းပြည်နယ်တစ်ခုကနှစ်ရက်ကြာအကြမ်းဖက်ဆန္ဒပြမှုတွေကြောင့်လူသေဆုံးမှုတွေအထိရှိလာနေပြီးညူးဒေလီမြို့တော်မှာလည်းရေပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်။ဟာရနာပြည်နယ်မှာစိုက်ပျိုးရေးအဓိကလုပ်ကိုင်တဲ့ဂျေးလက်နေဂျက်မျိုးနယ်ဝင်တွေသတင်းတစ်ပတ်ကြာဆန္ဒပြနေကြတာဖြစ်ပါတယ်။Jet မျိုးနွယ်ဝင်တွေကအစိုးရအလို့အကိုင်းတွေနဲ့တက္ကသိုလ်ဝင်ခွင့်နဲ့အပါအဝင်ပြည်ထောင်စုနဲ့ပြည်နယ်ရဲ့အကျိုးခံစားခွင့်တွေတောင်းဆိုနေကြတာဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေကပြီးခဲ့တဲ့တောက်ချာနေ့မှာအကြမ်းဖက်မှုအသွင်ဆောင်လာခဲ့ပါတယ်။ဆန္ဒပြသူတွေကအိမ်တွေနဲ့ယထာပူရယုံတွေကိုမီးတင်ရှို့ပြီးဟာရနာပြည်နယ်ကနေ New Delhi ကိုရေးသွဲထားတဲ့တူးမြောက်တစ်ခုကရေးသွဲယူပို့ဆောင်ပေးနေတဲ့ကိရိယာတွေကိုလည်းဖျက်ဆီးခဲ့ကြပါတယ်။ဆန္ဒပြသူတွေကိုရဲတွေကပြစ်ခတ်ခဲ့လို့လူ10ဦးလည်းသေဆုံးခဲ့ပါတယ်။ထိတ်တိုက်တွေးမှုတွေအတွင်လူ150လောက်ထဏ်ရာရခဲ့ပါတယ်။ညူဒေလီမြို့တော်မှာရေရရှိမှုကိုထိမ့်သိမ်းထားနိုင်မှုအတွေ့မြို့ခံတွေအတွေ့ရေကိုခွဲထားတဲ့ဖြန့်ဝေမှဖြစ်ပြီးမနေ့ပြန်တနင်္လာနေ့မှာကျောင်းတွေပိတ်ထားမယ်လို့ညူဒေလီအုပ်ချုပ်ရေးမှူးကဒီကနေ့တနင်္ဂနွေနေ့မှာကြေညာပါတယ်။အိန္ဒိယနိုင်ငံမှာဇနိမ်တွေကိုခွဲခြားဆက်ဆံတာကိုတံပြန်လှုပ်ဆောင်ဖို့ရည်ရွယ်တဲ့အထူးအခွင့်အရေးပေးရေးဆိုင်ရာမူဝါဒတရက်ကိုလည်းချမှတ်ထားပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာနိုင်ငံရေးအရခေလုံခွင့်ရဖို့ကြိုးပမ်းနေတဲ့မိသားစုတစုကိုထိမ့်သိမ်းရေးစခန်းကိုပြန်မပို့ပဲနိုင်ငံထဲမှာပဲဆက်ပြီးနေထိုင်ခွင့်ပြုဖို့အဲ့ဒီမိသားစုကသမီးငယ်လေးကိုကိုစားပြုတဲ့လူလူလှူရှားမှုနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကိုတောင်းဆိုနေကြပါတယ်။ Baby Asha လို့ခေါ်တဲ့တနှစ်သားအရွယ်မိန်းကလေးမတော်တဆမီးလောင်ခဲ့တာကိုဆေးကုပေးဖို့အတွက် Pacific သမုဒ္ဒရာတောင်ပိုင်းနော်ရူးကျွန်းကနေ Brisbane မြို့က Lady Salanto ကလေးဆေးရုံကိုပြီးခဲ့တဲ့သတင်းပတ်ကခေါ်ဆောင်ခဲ့တာဖြစ်ပါတယ်။ကလေးကိုဆေးကုပြီးပေမဲ့ပိုပြီးလုံလုံဘေးကင်းတဲ့နေရာမှာကျိန်းသေးပေါက်မထားနိုင်မချင်းဆေးရုံကဆင်ဝင်ပေးမှာမဟုတ်ပါဘူး Baby Asha ရဲ့သတင်းတွေကြောင့်သူ့မိသားစုကိုနော်ရူးကျွန်းကိုပြန်မပို့ဖို့လူမှုကွန်ရက်လှုပ်ရှားမှုတွေဖြစ်ခဲ့ပြီးတော့ကလေးကိုဆေးရုံကနေခေါ်ထုတ်သွားမယ့်ရေးကိုတားဆီးဖို့အတွက်ယာနဲ့ချီတဲ့ဆန္ဒပြသူတွေကပိတ်ပင်တားဆီးထားပါတယ်နိုင်ငံရေးခေလွန်ခွင့်ရဖို့ကြိုးပမ်းကြသူတွေရဲ့လူမှုအတိုင်းဝိုင်းထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိတဲ့လူမှုအတိုင်းဝိုင်းထဲမှာထိမ့်သိမ့်တဲ့အစီအစဉ်နဲ့ Baby Asha ရဲ့သူရဲ့မိဘတွေ Brisbane မှာဆက်ပြီးနေနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီး Peter Dutton ကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်
။မြောက်ကိုရီးယားရဲ့အငင်းပွားပွဲဒုံးပျံပြစ်လွတ်မှုအပြီးနောက်ပိုင်းစီးရဲလေးချင်းမှုကိုစစ်ဆေးနေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဓာတ်ပုံတွေကိုနိုင်ငံပိုင်မီဒီယာကဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။အမြောက်ပြစ်ခတ်နေတဲ့ဓာတ်ပုံတွေနဲ့စီးရဲလေးချင်းနေတာကိုမှန်ပြောင်းနဲ့ကြည့်နေတဲ့ကင်ဂျွန်အွန်းရဲ့ဓာတ်ပုံတွေကိုနိုင်ငံပိုင်ရုပ်မြင်သံကြား KRT ကနေထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။တိုက်ခိုက်ရေးနဲ့ကာကွယ်ရေးဆိုင်ရာစီးရဲလေးချင်မှုကိုကိုရီးယားပြည်သူစစ်တပ်ရဲ့စူပေါင်တပ်ဖွဲ့ကြီးကတစ်ချိန်တည်းမှာပဲ၃နေရာကိုဥတီပြီးပြုတ်လုပ်ခဲ့တာလို့နိုင်ငံပိုင်ရုပ်သံလွှင့်ဌာန KRT ကကြေညာပါတယ်။ ကိုရီးယားပြည်သူတပ်မတော်ရဲ့လေးတပ်နဲ့လေးချောင်းရံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်လေယာဉ်တွေနဲ့လေးချောင်းစီရေးပြမှုတွေကိုချီးရှုနေတဲ့ကင်ချုံရဲ့တပ်ပုံကိုလည်းနိုင်ငံပိုင်ရုပ်သံလွှင့်ဌာနကပြသသွားပေမဲ့နေရာနဲ့ရက်စွဲအတိအကျကိုတော့ဖော်ပြမထားပါဘူး။မြောက်ကိုရီးယားရဲ့စီရေးလေးချင်မှုအတွင်ကင်ချုံနဲ့အတူပြည်သူတပ်မတော်ရဲ့ဝန်ကြီးဘိုချုပ်ကြီးဖက်ယောင်ဆစ်မြောက်ကိုရီးယားတပ်မတော်ရဲ့ကာကွယ်ရေးဦးစီးချုပ်ချီတပ်ဘိုချုပ်ကြီးရီမြောင်စုနဲ့တခြားအဆင့်မြင့်စစ်တပ်အရာရှိတွေလည်းတက်ရောက်ခဲ့တယ်လို့နိုင်ငံပိုင်ရုပ်သံကကြေညာသွားပါတယ်
။ Pacific တောင်ပိုင်းကျွန်းနိုင်ငံဖြစ်တဲ့ Fiji ကျွန်းမှာအင်အားဖြင့် Cyclone Winston မုန်တိုင်းကြောင့်လူ9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။တာဝန်ရှိသူတွေကမုန်တိုင်းကယ်ဆယ်ရေးဖွဲ့တွေဖွဲ့ပြီး Fiji ကျွန်းတစ်လျှောက် Winston မုန်တိုင်းကြောင့်ပျက်စီးမှုတွေကိုရှင်းလင်းကူညီခဲ့ပါတယ်။အဆင့်5ပြင်းအားရှိတဲ့ဒီ Cyclone မုန်တိုင်းကတနားရီကီလိုမီတာ300လောက်နှုတ်နဲ့လေးတိုက်ပြီးတော့အပူပိုင်းဆိုင်ကလုန်းမုန်တိုင်းဖြစ်နေဖီဂျီကျွန်းနဲ့ကိုဝင်ရောက်ခဲ့ပါတယ်။စောစောပိုင်းစီးရင်ခန်းစားရရဖီဂျီကျွန်းတစ်ခုလုံးရာနဲ့ချီတဲ့အိမ်တွေပျက်စီးလျှက်စစ်ဓာတ်အလိုက်တွေပြတ်ကျပြီးလက်မတွေလည်းရေမြုပ်ခဲ့ပါတယ်။အစိုးရကတနိုင်ငံလုံးညမထွက်ရအမိန့်ထုတ်ပြန်ထားပြီးအိုးအိမ်မဲ့ဒုက္ခသည်တွေများလွန်းတဲ့အတွက်ကျွန်းနိုင်ငံတစ်ခုလုံးဒုက္ခသည်တွေကကယ်ဆယ်ရေးစခန်းနေရှာဖွေနေကြရပါတယ
်။တင်းငွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့မမိုးဖြူရောကပြောပြပေးတော်ရပါရှင်။ခုတော့သတင်းဆောင်မသဘုံနဲ့အရင်ဆုံးတင်ဆက်ပါမယ်။ကချင်ပြည်နယ်တွင်ဘိန်ခင်းဖြက်စီတက်ဖြက်ရေးမှာအစိုးရကပြည်သူနဲ့အတူလက်တွဲဆောင်ရွက်ဖို့လွတ်တော်မှအစိုးတင်သွင်းမှုရှိတယ်လို့ကချင်နိုင်ငံရေးပါတီတခုကဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဘိန်ခင်းဖြက်ဖို့သွားတဲ့ထောင်းနဲ့ချီတဲ့လူတွေချီပွေလန်းခွဲမှာသတင်းတစ်ပတ်နေပါကြအောင်ပိတ်ဆို့တားဆီးခံရချိန်မှာပဲအခုလိုပြောလိုက်တာပါ။ဒီကနေ့မှာတော့ပတ်ဂျက်ဆန်ဘိန်ခင်းဖြက်စီရေးကချင်လူမှုအဖွဲ့နဲ့ကချင်ပြည်နယ်တွင်မြို့အသီးသီးကကချင်လူမှုထောင်းချီပူပေါင်းပါဝင်ပြီးတော့အဲ့ဒီတားဆီးခံထားတဲ့နေရာမှာဝတ်ပြုဆူတောင်းပွဲပြုလုပ်ကြပါတယ်။ဘိန်ခင်းဖြက်စီရေးလူထုရဲ့ကြိုပမ်းမှုအဟန့်ဖြစ်နေရတဲ့နောက်ဆုံးအခြေအနေကိုတော့မဆုမုံကစူးစီးတင်ပြထားပါရရှင်
။ဟုတ်ပါတယ်။မွေးအနေရဲ့ကြီးမားနေတဲ့ကချင်ပြည်နယ်တွင်ဘိန်းဖြက်လုပ်ငန်းတွေကိုဒေသခံပြည်သူလူထုကဦးဆောင်ပြီးဆောင်ရွက်နေတာကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကပါပြည်သူလူထုနဲ့အတူလက်တွဲပူးပေါင်းပါဝင်ကြဖို့အဆိုကိုလွှတ်တော်ထဲမှာရှေ့သတင်းပတ်ထဲတင်သွင်းနိုင်ခြင်းရှိတယ်လို့ကချင်နိုင်ငံရေးပါတီဖြစ်တဲ့စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးခတ်ထိန်နန်းကပြောဆိုလိုက်ပါတယ
်။မလည်းအခုနက်ကံတဲ့ခါလောက်မှာပြင်းနဲ့အနေအထားစသည်ရတယ်ဒီလူလူကြီးပုံရတဲ့နေရာမှာဒီလူလူကြီးနဲ့အခုရမယ်လည်းပြောပြီးပုံရတဲ့နေဒီနေ့အားလုံးနဲ့အနေရဖြစ်နေတဲ့အတွက်ကြောင့်ဆိုတဲ့အမျိုးကိုသိချင်တယ်ဆိုတဲ့ဥစ္စာကိုကြားပြရတာဒီဒီကကျွန်တော်တို့ဒီနေ့ဘက်မှာခံစားနေရတဲ့ဒီစေဘွားနဲ့ပတ်သက်တာပေါ့လေအခြေရနေတတ်နိုင်တယ်အကျိုးစားပေမဲ့လည်းဆိုင်တာပြူတာရောင်းတာဝယ်တာသိချင်တာပူပူများလာတဲ့အတွက်ကြောင့်ဒီလိုတော့ဘိုင်းကလည်းတတ်နိုင်တယ်များတော့ဆောင်ရွက်ခဲ့တာပေါ့လေ
ကချင်ပြည်နယ်တွင်းဘိန်းခင်းအများဆုံးစိုက်ပျိုးရဒေသတွေဖြစ်တဲ့ကဒုံးနဲ့ကမ်ပိုင်တီဒေသတွေစီကိုတွားနေကြတဲ့ပတ်ဂျဆန်လို့ခေါ်တဲ့ကချင်လူမှုဘိန်းခင်းဖြက်စီရဲ့အဖွဲ့ကိုဘိန်းခင်းပိုင်ရှင်တွေနဲ့ထိတ်တိုက်ရင်ဆိုင်မှုရှိမှဆိုတဲ့လုံခြုံရေးအကြောင်းပြချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကနေစလို့စစ်တပ်နဲ့နယ်မြေခံရဲလုံခြုံရေးတွေဘက်ကပိတ်ပြီးတော့တားဆီးခဲ့တဲ့အတွက်ရောက်ရနေရဖြစ်တဲ့ချီပွေစဒုံလမ်းခွဲလမ်းမကြီးပေါ်မှာခိတရက်ဆိုင်လိုက်ရပြီးတဲ့နောက်ဘိန်းဖြက်အဖွဲ့တွေဟာလမ်းမတွေပေါ်မှာပဲရွက်ပြင်တဲတွေထိုးပြီးဖြစ်တယ်လို့နေနေကြဆဲဖြစ်ပါတယ်။သတင်းတစ်ပတ်ကြာပိတ်ဆို့ခံထားရလို့အခက်အခဲတွေများစွာနဲ့ကြုံနေရတဲ့ပတ်ဂျက်ဆန်မူရစ်တိုက်ဖြတ်ရေးအဖွဲ့အနေနဲ့ဖေဖော်ဝါရီလ22ရက်နေ့အထိဆောင်ဆိုင်နေခဲ့ရပြီးဒီကနေ့မှာတော့တပ်မတော်နဲ့ရဲဘက်ကသက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ချိန်မှာတော့ကချင်ဖွဲ့ဘက်ကလိုက်ပါသွားတဲ့လူငယ်တွေသတင်းမှတ်တမ်းရယူမှုနဲ့ပတ်သက်ပြီးနှစ်ဖက်အခြေတင်ဖြစ်ခဲ့တယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ကကိုထွေအောင်ကပြောပြပါတယ်
သူတို့ရှိရောစီဝေးတက်လို့မယ်ဆိုတော့တက်ကွက်ယူဖို့ကျွန်တော်မီဒီယာတမားလို့ပြောလို့ရမှာဟောကင်မရာခံရတဲ့လူသက်ပုံဆရာလင်းအားရောက်ခေါ်ရတယ်။တင်းအထဲမှာအစီဝေးလုံနေတယ်။ကျွန်တော်အမှရိုက်ပြီးတော့အပြင်မှာကြံတောက်ရိုက်မယ်လေဆိုတာအပြင်ဖြတ်မားမှာဆရာပြောင်းနေတာကပြောင်းနေတဲ့သက်ပုံရိုက်နေတဲ့အချိန်မှာအဲစစ်သားနှစ်ပွင့်ကလာပြီးတော့သက်ပုံမြဲရောဘာညာပြောပြောကြောက်ကင်မရာလူလာအဲ့လိုဖြစ်တာအဲ့အချိန်မှာထိုးကြတာပေါ့။ဒါကြောင့်တော့တရက်မောင်းချိန်တာတော့မလိုရှိတာပေါ့
။ဒီကနေ့တနင်္ဂနွေနေ့မှာတော့ကချင်ပြည်နယ်တွင်းကမြကြီးနာဗမော်ဝိုင်းမော်စားတဲ့မြို့အသီးသီးကကချင်ဘာသာရေးအဖွဲ့အစည်းပေါင်းစုံနဲ့ကချင်ရမိရဖရီကချင်ပြည်သူလူထုနဲ့ကချင်လူငယ်တွေဟာဆိုင်ကယ်တွေကားတွေနဲ့ထောင်ချီရောက်ရှိလာကြပြီးဘိန်းခင်းသွားဖြတ်မဲ့ပတ်ဂျက်ဆန်လို့ခေါ်တဲ့ကချင်လူထုဘိန်းခင်းဖြက်စီရဲ့အဖွဲ့နဲ့ပူးပေါင်းပြီးရွေချက်အတိုင်းအောင်မြင်အောင်ဘေးကင်းလုံခြုံစွာဆောင်ရွက်နိုင်ရေးစုပေါင်းစုတောင်းဝိပုဝဲတစ်ခုကျင်းပခဲ့ပါတယ
်
ကချင်မိသားစုတိုင်းမှာမွေးဇေဝသုံးဆွဲသူတွေရှိလာနေလို့အနာဂတ်ကချင်လူငယ်မျိုးဆက်တွေအတွက်အရန်ကိုအန္တရာယ်များလာနေပြီဖြစ်တဲ့အတွက်မူရစ်တိုက်ဖြတ်ရေးမှာကချင်လူငယ်တွေပါပူးပေါင်းပါဝင်ပြီးလှုပ်ဆောင်နေကြတာဖြစ်တယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ကကိုထွေအောင်ကပြောပါတယ
်။ကျတို့ကချင်လူငယ်တော်တော်များများ80ရာခိုင်နှုန်းတော့ကဘိန်းစားတယ်ရှိတယ်။အဲ့လိုဆိုတော့ဘိန်းစားများတယ်ဆိုတော့ဒီဟာကိုတိုက်ဖြတ်ရမယ်ဆိုတော့စိတ်တော်ရှိတယ်။အခုဒီပါဝင်တက်ကြွလှောက်ရှားတူမှာလူငယ်အများကြီးပါလား
။ကချင်ပြည်နယ်တွင်းမှာလူငယ်တွေနဲ့ပြည်သူတွေကြားအထူးစိုးရိမ်စရာအနေထားကိုရောက်ရှိနေတဲ့မူရစ်ဇေဝအန္တရာယ်တိုက်ဖြတ်ရေးအတွက်ကချင်လူမှုဘိန်းကင်းဖြတ်စည်းရေးအဖွဲ့ဟာဘိန်းကင်းနေစီကိုဘိန်းချေရသည့်အမိတွားရောက်ဖြတ်စည်းကြဖို့အရေးကြိုးစားနေကြတာဖြစ်တယ်လို့ဦးခတ်ထိန်နန်းကလည်းပြောပါတယ
်။ဒါကြည့်တော့မကောင်းဘူးဒီတော့မကောင်းဘူးအကောင်ကမင်းစီဝါရဲ့တန်းတော်ချစ်ကုန်တော့ပါမိသားစုတိုင်းကအလုံးကမခံစားနိုင်တော့လို့လို့မခံမရနိုင်တော့လို့လို့ဒါကိုသူတို့တိုက်ချက်လာတာဒီက3000ကျော်နောက်ကတော့ဟိုဖြည့်ဆည်းနိုင်ခဲ့ပြီတော့ပါဝါဒေနာဘက်မှာကအေကတောင်းကျော်တော့ရှိသေးတယ်ဆိုတော့အခုကဘိန်းဖြစ်တဲ့ယာဒီကရောက်လာပြီဆိုတော့တချို့လည်းအစချစ်နေပြီဆိုတော့မဖြစ်မနေဆိုတဲ့အနေအထားအရသူတို့ပဲကြိုးစားနေတဲ့အနေအထားတွေ့ရတယ
်လူငယ်တွေရဲ့အနာဂတ်နဲ့ပတ်ဝန်းကျင်လူမှုစီးပွားတွေအတွက်အထူးစိုးရိမ်စရာအနေအထားကိုဖြစ်လာနေတဲ့အတွက်ဘိန်းခင်းအေကအများဆုံးစိုက်ပျိုးထားတဲ့ဒေသတွေကဘိန်းခင်းတွေကိုတွားပြီးတော့ဖျက်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်
မဆူမမရှင်ခုရောမြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းအလဲပါပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအမေရိကန်တာဝန်ရှိသူတွေဟာအာဆီယံ10နိုင်ငံကလူထုအခြေပြုအဖွဲ့အစည်းကိုစလဲရီကိုခေါ်ယူတွေ့ဆုံပြီးတော့အမေရိကန်ရဲ့မူဝါဒအပေါ်သူတို့ရဲ့သဘောထားကိုမေးမြန်းခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ရင်တော့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့အရေးယူမှုလျှော့ချရေးအပေါ်မြန်မာအဖွဲ့အစည်းတွေဘက်ကဘလို့သဘောထားရှိမလဲဆိုတာကိုလည်းမေးမြန်းသွားတယ်လို့ဆိုပါတယ်Washington DC မှာအာဆီယံအရက်ဖက်အဖွဲ့အစည်းတွေနဲ့အင်ပီရိုအမျိုးသားလုံခြုံရေးအကြံပေး Susan Rice တွေ့ဆုံခဲ့ရမှာပါဝင်ခဲ့သူမြန်မာလူမှုအခြေပြုအဖွဲ့အစည်းရဲ့ကိုစလဲကိုသွင်းလင်းအောင်ကိုကိုသားညွန့်ဦးက VOA Washington Studio မှာတွေ့ဆုံမေးမြန်းထားပါရဲ့ရှင်
ကိုတုံးလေးအောင် view လာပြီးတော့အခုလိုတွေ့ဆုံမြင်ရမှုကိုဖြည့်ချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။
ကျွန်တော်အရင်ဆုံးမြင်ချင်တာအခုဒီ US ASEAN ထိပ်သီးဆွေးနွေးပွဲအတွက်ဒီကိုတုံးလေးအောင်တို့အပါအဝင်ဒီ ASEAN 10နိုင်ငံက CSO ကိုယ်စားလှယ်တွေပေါ့နော်။ဒီအရက်ပတ်လူမှုဖွဲ့စည်းရာကိုယ်စားလှယ်တွေကိုအခုဖိတ်ခေါ်ပြီးတော့ American အစိုးရတွေ့ဆုံတဲ့စကားပြောတယ်။အဲ့တော့ကိုတုံးလေးအောင်တို့အခု CSO ရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပြောဆိုချက်တွေကဘလောက်ထိအခုသွားမဲ့ US ASEAN စီဝေးမှာအခုလုပ်နေတဲ့ US ASEAN စီဝေးပေါ်မှာတက်ရောက်မှုရှိမယ်လို့ထင်တယ်။
ဟုတ်ပါ့ကျွန်တော်တို့ကတော့ဗျာဟို CSO တွေကိုလာအမေရိကန်ဆိုးရအနေနဲ့တာဝန်ယူပြီးတော့ဖိတ်ပြီးတော့မှကျွန်တော်တို့အတန်ကိုနားထောင်နေဆိုတော့ဟိုဘာပဲဖြစ်ဖြစ်တော့အခြေခံအားဖြင့်တော့ဟိုဝမ်းလဲဝမ်းသာတယ်ဒါတော်တော်လေးလဲလွှမ်းမိုးမှုရှိမလားလို့တော့မျှော်လင့်ချက်ရှိတယ်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဒီအခုလိုမျိုးကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေကိုခေါ်တဲ့ကိစ္စကြီးကတော်တော်ကိုသူကအချိန်တိုတွင်းမှာဟိုဘလိုကောင်တက်တုတ်ရိုက်စီစဉ်တာမျိုးကြီးလည်းဖြစ်တယ်နောက်တစ်ခုကရှေ့မှာလုပ်ခဲ့တဲ့အာဖရိကနဲ့ဒီ US နဲ့ဆမ်မစ်မှာဆိုရင်ဒီအရက်ဖက်ဖွဲ့စည်းကဝင်ထိုင်ခွင့်ကိုရတယ်ကျွန်တော်ကတော့အဲ့လိုထိုင်ခွင့်မရဘူးဆိုတော့တစ်ဖက်ကတော့အခြေခံအဖြစ်တော့တော်တော်လေးမျှော်လင့်စရာရှိပေမဲ့တစ်ဖက်ကလည်းအဲ့လိုမျိုးဖြစ်ပါမလားဆိုတဲ့စိုးရိမ်ချက်မျိုးတွေတော့ရှိနေတယ်
အဲ့တော့ဒီပေါ်မှာအာဆီယံအစိုးရတွေဘက်ကရောသဘောထားဘလို့ရှိလာထိုင်နေ CSO တွေနဲ့ပတ်သက်လို့သူတို့ကခေါ်ထိပ်ပြီးတော့
ဟုတ်ကဲ့
အတန်ထုတ်တော့
အဲကျွန်တော်ထင်တယ်အာဆီယံအစိုးရတွေရဲ့သဘောထားကတော့ဒီပွဲမှာမဟုတ်ပါဘူးကျွန်တော်အမြဲတမ်းလဲသူတို့ရဲ့ဒီ summit ဒီ ASEAN summit လုပ်လို့ရှိရင်မလုပ်ခင်မှာကျွန်တော် interface လို့ခေါ်တဲ့ဒီအစိုးရနဲ့အရက်ဖက်နဲ့တွေ့တဲ့ပွဲတွေမှာနေကကြည့်လို့ရတယ်လေသူတို့ကဒီအရက်ဖက်အဖွဲ့တွေပေါ်မှာတိတ်ပြီးတော့သူတို့အလေးထားမှုမရှိခဲ့ဘူးဆိုတော့ကျွန်တော်ထင်တာတော့အဲ့ဒီရိုက်ခတ်မှုတွေတော့မှဒီပွဲမှာရှိသွားသလားလို့တော့ထင်တယ်ဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ကတ်ပြီးတော့မှအဖြစ်လောက်နှီးပါပဲခေါ်လိုက်တာတို့နောက်ပြီးတော့ခုနအာဖရိကပွဲမှာအထက်မှာဝင်ထိုင်ခွင့်ရရင်ပဲကျွန်တော်တို့ဝင်ထိုင်ခွင့်မရတော့ဘူးဆိုတာတွေကတချို့ဟာတွေကဒီအမေရိကန်ဘက်ကနေပြီးတော့မှခုနဒီဟိုအာဆီယံနိုင်ငံတွေရဲ့အရက်ဖက်ဖွဲ့ပေါ်မှာထားတဲ့သဘောထားပေါ်မှာနည်းရိုက်ခတ်ပြီးတော့အဲ့ဒီပေါ်မှာလိုက်လုံးကြီးတွေလိုက်လို့သလားလို့တော့ကျွန်တော်တို့အတန်တရားဖြစ်မိတယ်။အဲ့
တော့ဒီဘက်အာဆီယံဆင်နိုင်ငံကရက်ဖက်လူမှုဖွဲ့စည်းတွေကိုယ်စားလှယ်တက်လာကြတယ်ဆိုတော့ဥပမာအာဆီယံနိုင်ငံတွေမှာပဲဒေါ်လေးတင်းကျပ်ရှိနေတဲ့နိုင်ငံတွေရှိသေးမယ်ဗီယက်နမ်တို့လာအိုဆိုတော့ဒီကတက်လာတဲ့ကိုယ်စားလှယ်ကဘယ်လောက်ထိသူတို့လူမှုအတန်ကိုစားပြုနိုင်ပါ့မလဲ။
သူတို့ကတော့ဗျာကျွန်တော်ထင်တာတော့ကျွန်တော်တို့ဒီကျွန်တော်ကိုရွေးလိုက်တဲ့ပုံစံဆိုရင်တော့ဒါအမေရိကန်တန်ယုံကနေပြီးတော့မှသူတို့ဖိတ်တာဆိုတော့သူတို့မှလည်းလို့အမေရိကန်တန်ယုံကတော့ဒီသူတို့စီကရက်ဖက်ဖွဲ့စည်းရဲ့အခြေအနေပေါ်ကြည့်ပြီးတော့ဖိတ်လိုက်ပုံတော့ရတယ်အဲ့အတွက်ရောက်လာတဲ့လူတွေကတော့သူတို့ပြောတာတွေကတော့မဆိုးပါဘူးသူတို့ဒီသူတို့တကယ်အကြက်တဲတွေကိုသူတို့ပြောကြတာများတယ်ဒါပေမဲ့နည်းနည်းလေးထူးထူးခြားခြားတခုကတော့ဒီလာအိုကတယောက်ဆိုလို့ရှိရင်တော့ဓာတ်ဝင်ရိုက်တဲ့ထဲမှာလည်းသူမပါရဲဘူးနောက်လာအိုမှာဆိုရင်အရန်ကိုဟိုဘယ်လိုခေါင်းလဲတကယ် hot နေတဲ့ issue ဖြစ်တဲ့ဒီ activist တွေရောပျောက်သွားတဲ့ကိစ္စအဲ့ဒါဆိုရင် तू ပြောဖို့တော်တော်ကိုတွန်းဆုတ်တယ်။ဘာလို့လဲဆိုတော့ तू ပြန်လို့ရှိရင်ဒုက္ခရောက်မှာဆိုရဲလို့ तू ပွင့်လင်းကိုပြောတယ်။အဲ့ဒါမျိုးလေးတော့ရှိသေးတယ်သူတို့နိုင်ငံနေမှာတော့
။ Okay အခုဒီ US ASEAN ဒီထိပ်သီးဆွေးနွေးပွဲမှာပေါ့ဒီ American ကတော့သူတို့ အမြဲတမ်းဒီအာဆီယံနဲ့ဆက်ဆံရေးမြန်မာနဲ့ဆက်ဆံရေးမှာအမြဲပြောရဲအစိုးရချင်းနေမကပါဘူးလူလူဖွဲ့စည်းနဲ့ဆက်ဆံရေးပါသူတို့အမြဲတမ်းလုပ်တယ်ဆိုတော့တကယ်ပဲသူတို့ဆက်ဆံရေးကပို့ဝင်လင်းရှိရလားဒါမှမဟုတ်ဟန်ပြသဘောမျိုးရှိနေလားကိုတွန်းလင်းအောင်ရဲ့အမြဲ
ခုနလိုမျိုးဒီကတ်မှာခေါ်တဲ့ဟာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတဲ့တန်တဲ့ကတော့တော်တော်ဖြစ်မိတယ်နောက်တစ်ခုကတော့ရှေ့မှာလည်းဒီလိုအလားတူအာဖရိကနဲ့လှုပ်သွားပြီးတော့ဝင်ထိုင်ခွင့်ပေးခဲ့တယ်ဒီမှာဒါဆိုရင်အာဆီယံဆိုလည်းဒါအလားတူလုပ်တဲ့နောက်တစ်ပွဲပဲဒါပေမဲ့ဝင်ထိုင်ခွင့်မပေးဘူးဆိုတော့အဲအဲ့ဒါမှာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတဲ့စိုးရိမ်မှုမျိုးတော့ရှိတယ်ကျွန်တော်တို့မှာ
โอเคကိုတူလင်းကအခုဒီသမရအင်ဗီရောကယူသားလုံးဂျုံကြီးအကြံပေးဆူဇန်ရိုက်စ်တူနဲ့ကိုလွှတ်တော်လေးနဲ့ကိုတွေ့ပြီးတော့မြန်မာနိုင်ငံချင်းတွေကို CS2 ရဲ့ကိုစားပြောခွင့်ရခဲ့တယ်ပေါ့အ
ဲ့
တော့အဓိကဘယ်အချက်တွေကိုပြောပြလဲ
အဓိကတော့ကျွန်တော်ကပြီးခဲ့တဲ့ဒီရွေးကောက်ပွဲပေါ့နော်ပြီးခဲ့တဲ့ရွေးကောက်ပွဲမှာသူကဒီကျွန်တော်အတိုက်ခံပါတီကနိုင်သွားတယ်အများစုနိုင်တယ်ဆိုတော့တော်တော်များများကဒီဟိုအထူးသဖြင့်အထက်ကလူတွေတော့မှအလိုထင်ကြတယ်အပြင်ကလူစုပိုဆိုးတာပေါ့အားလုံးပြီးသွားပြီဒီမိုကရေစီတော့ရောက်သွားပြီဆိုတဲ့ပုံစံမျိုးအမြင်တွေရှိတယ်ဆိုတော့အဲ့လိုအမြင်မျိုးတွေရှိနေမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ဒီပုံမှာကျွန်တော်တို့ကတစုံတရာအဲ့လောက်ထိမဟုတ်သေးဘူးဆိုတော့ပြောပြဖို့အဓိကထားပြီးကျွန်တော်ပြောခဲ့တယ်အထူးသဖြင့်တော့စစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေသေးတယ်ပေါ့ခုနဝန်ကြီးဌာနအသုံးကိုင်ထားတယ်မြို့သားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှာအဲ့စစ်တပ်က majority ရှိနေတယ်မယ်အများစုရှိနေတယ်မယ်အဲ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်အဓိကပြောခဲ့ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ CSO တွေရဲ့ဒီ space ပေါ့ CSO တွေကဒီလှုပ်ရှားခွင့်တွေကျင်းလာနိုင်တယ်ဆိုတဲ့ဟာမျိုးတွေဥပမာအခုဆိုရင်အဲ့ဒါပြီးခဲ့တဲ့နှစ်နှစ်သုံးနှစ်က18တင်းနဲ့ပြန်ပြီးတော့ဆွဲနေတာတော့အဲ့ဆွဲနေတဲ့ဝန်ကြီးဌာနကလည်းစစ်တပ်ကထိချုပ်ထားတဲ့ဝန်ကြီးဌာနဆိုတော့အဲ့လိုမျိုးလေးတွေကျွန်တော်တို့ပြောခဲ့ပါတယ်အဓိကထားပြီး
တော့ CSO တွေရဲ့ပြောဆိုချက်တွေအပေါ်မှာ American ဆွေးအပိုင်းကနားထောင်တဲ့ခါမှာလေးတင်းနဲ့ရှိရလားသူကအဖြစ်သဘောတွေ့ရလားဘယ်လိုသဘောရလ
ဲနားထောင်တာတော့အလေးနဲ့နားထောင်ပါတယ်သူဒီ Susan Rice ဆိုရင်သူကရောက်လာပြီးတဲ့အချိန်မှာသူနည်းနည်းလေးစကားပြောတယ်ဟာသူတို့ဒီဘွဲကသူလူခွင့်ရေးတို့ governance တို့ကိုလည်းဒီအခုဒီထိပ်သီးဆွေးနွေးပွဲရပါတော့ဟိုဦးစားပေးမှာပါဆိုပြောပြီးတော့ကျွန်တော်တို့ပြောတာတွေကိုတော့ရှောက်နားထောင်တယ်ဆိုတော့မြန်မာနိုင်ငံနဲ့အဲ့ထဲမှာတခုအနေနဲ့တော့နားထောင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိစ္စဟု
တ်ကဲ့
တနေ့ကပဲကျွန်တော် view နဲ့ဒီမြန်မာဆွေးရပြန်ရဲဝန်ကြီးဦးရထွတ်ပြောတဲ့ခါမှာသူတို့ကတော့လက်ရှိအမေရိကန်ကနေရောမြန်မာပေါ်ရှိနေတဲ့တိုင်ခတ်ပစ္စည်းမှုအားလုံးကိုရုပ်ရည်ကိုသူတို့မျှော်လင့်နေကြတယ်။ဘာလို့တစုံတရာရွေးကောက်ပွဲကလည်းပြီးသွားပြီးအမေရိကန်လည်းအနိုင်ရတယ်။အဲ့တော့ကိုတွင်လင်းအောင်လို့ CSO ရဲ့သဘောထားဘယ်လိုရှိပါလဲ
။အဲ့ဒါလေကျွန်တော်တို့တက်ကတော့နည်းနည်းစိုးရင်ချက်ဖြစ်တယ်ဗျ။ဘာလို့ဆိုကျွန်တော်ဒီ Susan Rice နဲ့တွေ့တဲ့အခါမှာလည်းတချို့ဒီပြတ်မှတ်ထားပြီးပိတ်ဆို့တဲ့အရေးယူမှုမျိုးတွေတော့ဆက်ကင်ထားပါအောင်။ဘာဖြစ်လို့လဲဆိုတော့ NLD နိုင်သွားတယ်ဆိုပေမဲ့အစိုးရအားလုံးက NLD control လုပ်နေတာမဟုတ်ဘူး။အရေးကြီးတဲ့အစိပ်ပိုင်းတော်တော်များများကိုစစ်တပ်က control လုပ်ထားတယ်။အဲ့တော့အဲ့ဟာတွေကိုချိန်ညှိနိုင်မှုဆိုရင်တချို့ပြတ်မှတ်ထားတဲ့ဟာတွေထားဟိုပိတ်ဆို့မှုတွေရှိနေတင်သေးတယ်ဆိုပြီးကျွန်တော်တို့ကပြောခဲ့တယ်။ဒါပေမဲ့အဲ့မှာဒီ Susan Rice ကကျွန်တော်မိကွန်းနှစ်ခုပြန်ပေးတယ်အဲ့ဒီနေရာမှာတခုကတော့ဘာလဲဆိုတော့ sanction ကိုဘယ်လိုအခြေအနေမျိုးမှာထားသင့်တယ်လို့ထင်တယ်နောက်တစ်ခုကတော့ NLD ဆိုတာတင့်နေတဲ့ sanction ဟိုထားပါလို့ပြောမယ်လို့ထင်သလားဆိုတော့မိကွန်းပေါ့နော်ဆိုတော့အဲ့မိကွန်းနှစ်ခုကိုကျွန်တော်ကြည့်ရတဲ့အခါကျတော့ဘာလို့တော့မြင်ရလဲဆိုတော့ American ဆိုရကဒီပြီးခဲ့တဲ့ရွေးကောက်ပွဲနဲ့လောလောဆယ်ဖြစ်ညီမဖြစ်နေတဲ့အပြောင်းလဲပုံမှာသူကတော်တော်ကိုပွဲပြီးတော့မယ်ပွဲပြီးပြီဆိုတော့အယူဆမျိုးရှိနေတယ်လို့ကျွန်တော်မြင်ရတယ်ဆိုတော့အဲ့တခုတော့ကျွန်တော်တော်တော်လေးစိုးရိမ်ချက်ဖြစ်တယ်အဲ့လိုစိုးရိမ်ချက်ဖြစ်နေတဲ့အချိန်မှာပဲခုနကဒီတမရကိုစလေတွေကဒီလိုမျိုးသူတို့အများကြီး sanction ရုပ်ဖို့မျှော်လင့်နေဆိုတော့ပို့ပြီးတော့စိုးရိမ်မိတယ်ပြောရ
အောင် NLD ရဲ့သဘောထားကိုဘယ်လိုရှိနေမှာလဲ
ကျွန်တော်ထင်တော့ NLD ကသူကဒီခုနအဓိက control လုပ်နေတဲ့စစ်တပ်ကိုသူကညှိဖို့နှိုင်းဖို့သူကစူးစမ်းနေတယ်ဆိုတော့ဒါပေမဲ့ဟိုတခါလေကြောက်လို့ရှိရင်အစိုးရတွေရဲ့သူကသူ့ရဲ့ဒီ ethic အရာပေါ့ကျင့်မှုအရာပိတ်ဆို့အရေးယူပါဆိုတဲ့ပုံစံမျိုးသူတို့အနေနဲ့ပြောဖို့ခက်တယ်ဒါပေမဲ့သို့တော်လည်းပဲသူတို့သွားနေတဲ့ဟာသူ့ရဲ့ညှိနှိုင်းမှုအောင်မြင်အောင်ဆိုရင်ဒါကကျွန်တော်တို့ရဲ့ပိတ်ဆို့အရေးယူမှုဆိုတာတွန်းပေးတဲ့ဒါဟို tools တစ်ခုပဲကရိယာတစ်ခုပဲဆိုတော့အဲ့လိုဟာမျိုးကတော့ရှိတင်တယ်ဒါပေမဲ့ NLD ကတော့အဲ့လိုမျိုးထုတ်ပြောလိမ့်မယ်လို့ကျွန်တော်မမြင်ဘူးဒီ Susan Rice မေးတော့လည်းကျွန်တော်အဲ့လိုပြောခဲ့တယ် NLD ကတော့အဲ့လိုမျိုးလုပ်ပါဆိုတာမျိုးထုတ်ပြောလိမ့်မှာမဟုတ်ဘူးဒါပေမဲ့အဲ့ဒါတော့အထောက်အကူဖြစ်မှာတော့အမှန်ပဲ
နောက်ကမြန်မာနဲ့ပတ်သက်လို့ဒီအမေရိကန်မြန်မာဆက်ဆံရေးမှာစစ်ဖက်ဆက်ဆံရေးကိစ္စပါဟုတ
်ကဲ့
စစ်ဖက်ဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကြီးရရှိပါတယ်ချို့ကတော့ဘယ်လောက်ထိပဲဆက်ဆံသင့်လဲချို့ကလုံးလုံးမဆက်ဆံသင့်သေးဘူးဆိုတဲ့သဘောထားမျိုးရှိတယ်ကိုတွင်းလောင်းတို့ကဘယ်လိုများရှိလဲ
ကျွန်တော်တို့ကတော့ပြင်းလင်းလင်းပြောရင်လုံးဝမဆက်ဆံသင့်သေးဘူးလို့တောက်လျှောက်ပြောခဲ့တာပေါ့နော်ဒါပေမဲ့ဒီဘက်ရောက်လာတဲ့ခါကျတော့အမေရိကန်ကလည်းသူကအတင်းဟိုတော်တော်လေးကိုဆက်ဆံခြင်းတဲ့သဘောထားမျိုးရှိတယ်အဲနောက်ပြီးတော့ကျွန်တော်တို့ကဒီ police ဟို EU ရဲ့ police reform program သင်ကန်းစာယူပြီးတော့ကိုကဘယ်လောက်တားနေနေသူတို့ကလှုပ်သွားတာမျိုးတွေလည်းဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အခုပြီးခဲ့တဲ့ပွဲမှာဘယ်လိုပြောခဲ့လဲဆိုတော့တကယ်လို့အဲ့လိုမျိုးဆက်ဆံကျင်တာဟာမြန်မာစစ်တပ်ရဲ့စိတ်ဝင်စားမှုလို့အမေရိကန်ဆိုရတကယ်မြင်နေဆိုရင်အဲ့လိုမဆက်ဆံခင်မှာတချို့ဒီ benchmark တွေပေါ့နော်ဘယ်လိုမျိုးစံနှုန်းတွေကိုချလိုက်ပါပြီးရင်အဲ့စံနှုန်းတွေကိုပြည့်မြအောင်လို့မြန်မာစစ်တပ်ကိုအရင်တွန်းပေးပါတွန်းကြည့်ပါတွန်းကြည့်လို့ရပြီဆိုရင်တော့ဆက်ဆံပေါ့မရသေးဘူးဆိုရင်တော့မဆက်ဆံနိုင်ဘူးဆိုတဲ့ပုံစံမျိုးပြောခဲ့တယ်ဆိုတော့အဲ့ဒီစံနှုန်းတွေမှာတော့အဓိကတော့အဲသူတို့ရဲ့ဒီ curriculum ပေါ့ဟိုဒီစစ်တပ်တို့တွေမှာရှိနေတဲ့ curriculum တွေကိုဘယ်လောက်ထိသူတို့လှမ်းမိုးနိုင်မလဲခုန military professionalism ပေါ့တကယ်စစ်တပ်အလုပ်ကိုလှုပ်လာအောင်လို့ပြန်ပြီးတော့ဖြစ်အောင်အဲ့လိုမျိုးတွေကိုကျွန်တော်ပြောခဲ့တာရှိတယ်နောက်တစ်ခုကစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒါအခွင့်အရေးဖြစ်နေတဲ့ကိစ္စတွေနောက်တစ်ခုကစစ်တပ်ကဘေးမထွက်နေဘဲနဲ့ဒီရက်သားအစိုးရရဲ့အောက်မှာပဲရှိပြီးတော့ စစ်တပ်နဲ့လှုပ်ချင်တဲ့ဆက်ဆံမှုမျိုးတွေလည်းကြက်သားစုကနေတဆင့်သွားတယ်ဆိုတဲ့ပုံစံမျိုးတွေဖြစ်အောင်အဲ့လိုမျိုးတွေအရင်လှုပ်ဖို့ဆိုတာမျိုးတော့ကျွန်တော်တိုက်တွန်းခဲ့တယ်အဲ့လိုမျိုးတွေဖြစ်ပြီဆိုရင်တော့ခုန engagement ဆိုတာမျိုးလှုပ်ချင်လို့ပေါ့အဲ့လိုမျိုးမဖြစ်သေးခင်တော့မလှုပ်တင်သေးဘူးဆိုတဲ့ပုံစံမျိုးတော့ပြောခဲ့
ပါလက်ရှိအမေရိကန်ဆူရကဒီမျိုးစစ်တပ်နဲ့လှုပ်နေတဲ့ human rights dialogue ပေါ့လူခွင့်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပေါ့
ကျွန်တော်ထင်တာတော့သူတို့ကတော့ဟိုကျွန်တော်ဒီမျိုးပြည်ထဲမှာရှိတော့ငါလည်းဒီတန်ယုံနဲ့ပတ်သက်ပြီးတော့အဲ့လိုပြောဦးတယ်ပြောလို့သူကဒီလိုသူတို့ရဲ့ဒီ mindset ပေါ့နော်စိတ်ကိုပြောင်းလာပြီးရောခုနစစ်သားစစ်စစ်ကျွန်တော် professionalism ဖြစ်ဖို့အတွက်သူတို့ကဒီလို dialogue တွေလုပ်တယ်ခုနသင်တန်းတွေဘာညာဟိုဘယ်လိုခေါ်မလဲတက်တူတွေမှာသူတို့ကဒီ guest professor တွေဖိတ်ပြီးတော့ပြောမယ်လို့သူတို့ကပြောတယ်ဆိုတော့ဒါတွေကတော့နည်းနည်းလေးဟိုမဆိုးပါဘူး approach နေတော့မဆိုးဘူးဒါပေမဲ့တခါလေကြာရင်အဲ့ဒီရဲ့ counter productive effect လို့ခေါ်တဲ့ဟိုသူတို့မထင်တဲ့ဟာတွေဖြစ်လာမှာကိုကျွန်တော်ဆိုးရည်နေဥမာတစ်ဖက်မှာတိုင်းသားတွေနဲ့စစ်ပွဲတွေဖြစ်နေတယ်အရန်တိုက်နေတယ်အဲ့အချိန်မှာအဲ့လိုတိုက်နေတဲ့အချိန်မှာဟိုတစ်ဖက်ကဒီလိုဆက်ဆံမှုတွေကိုတိုးမြှင့်လှုပ်ဆောင်နေတယ်ဆိုရင်ဘာဖြစ်သူတို့စိတ်ထဲမှာဟာငါတို့လုပ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့အမေရိကန်ကတော့သဘောတူတယ်ဆိုတဲ့ပုံစံဖြစ်နေတယ်ဆိုတဲ့ပုံစံမျိုး morally ပေါ့နော်စိတ်ပိုင်းဆိုင်ရာဒီအထောက်ပံ့ရတာမျိုးတွေဖြစ်သွားမှာကိုကျွန်တော်အရန်ဆိုးရည်နေဆိုတော့အဲ့လိုမျိုးတော့သတိထားသင့်တယ်
ရွေးကောက်ပွဲနဲ့ပတ်သက်လို့အခု2016ရွေးကောက်ပွဲကိုသမ္မတဥပမာကလည်းဒီ US ဆီကအဖွဲ့မေခွန်းမှာပြောသွားတယ်ချီချူသွားတယ်ချီချူသွားဆိုတော့ဒီစုံတရားဘာပြောလွတ်လပ်လပ်နဲ့ဖြစ်သွားတယ်အဲ့တော့ဒီအနေထားမျိုးမြင်နေတော့ American ကလည်းသူ့ရဲ့ benchmark တွေပြောတဲ့ခါမှာဒီရွေးကောက်ပွဲဆိုတဲ့ဒိုင်တာချက်တစ်ခုပါပါတယ်အဲ့တော့ဒီစုံတရား American policy ကဒီပေါ်မှာရွေးသွားနိုင်လားကိုတွင်းလင်းအောင်မြင
်ကျွန်တော်ထင်တာတော့ရွေးလိမ့်မယ်ဗျာဘာလို့သူတို့ဒီ Susan Rice ရဲ့အပြောဆိုရောနော်ကျွန်တော်တို့တွေ့ခဲ့တဲ့အခြေအနေကနောက်ဥဘာမားရဲ့အပြောဆိုကရွေ့သွားမယ်ဆိုတဲ့ပုံစံရှိတယ်ဆိုတော့အဲ့ဒါကလည်းတစ်ဖက်ကကြည့်ရင်တော့ကျွန်တော်အနေနဲ့တော့စိုးရိမ်စရာလို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီ UK ဘွဲကဘလောက်ပဲ free and fair ဖြစ်ဖြစ်ခုန2008အောက်မှာသူတို့ကဘယ်လိုမျိုးအာဏာကို control လုပ်ရမယ်ဆိုတဲ့သူရဲ့အစင်လိုက် setup တွေကရှိပြီးသားလို့ကျွန်တော်ထင်တယ်။ဆိုတော့သူတို့အကောင်းဆုံးအချိန်တွေသူတို့အများဆုံးအနိုင်ရမယ်ဆိုရင်တောင်မှခုနဝန်ကြီးဌာန၃ခုနဲ့အမျိုးသားကော်မတီနဲ့လုံခြုံရေးကောင်စီကနေထိန်းချုပ်ထားမယ်။အဆိုးဆုံးအချိန်တွေအခုလိုမျိုးရှုံးသွားပြီဆိုလို့ရှိရင်သူတို့ကအရေးပေါ်အချိန်တွေသူတို့ဖန်တီးလို့ရတယ်အရေးပေါ်အခြေအနေဖြစ်သွားပြီဆိုရင်စစ်တပ်ကိုတရားဝင်အာဏာလွှဲရမယ်ဆိုတဲ့ဟာအပိုက်ကယူကော့ဘွဲဟိုကျွန်တော်တို့ဒီဖွဲ့စည်းပုံအခြေအနေမှာပါပြီးသားဆိုတော့ဒီယူကော့ဘွဲရဲ့ရလဒ်ကကျွန်တော်တို့အနေနဲ့အစိုးရကလည်းပြောခဲ့ပါတယ်ဒါဆိုရင်တော့အပြောင်းလဲလေးရဲ့လမ်းစားတော့မြင်ရပြီလို့ကျွန်တော်အနေနဲ့အကြမ်းပြင်းပြောနိုင်ပေမဲ့ဒါအကြီးမားအောင်မလို့မဟုတ်ဘူးအဲ့အတွက်အဲ့ပေါ်မှာမှီပြီးတော့ American policy အကြီးရွေ့သွားမယ်ဆိုရင်တော့ဒါကျွန်တော်တို့အတွက်အနှုတ်သဘောဆောင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟိုတူလင်းအောင်ကဆန်ရှင်ကတစုံတရာရှိထားတဲ့နေဆိုတော့ဘလို့ဟာမျိုးတွေကြံနေတ
ယ်အဲကျွန်တော်ထင်တယ်ဥမာစစ်တပ်ကဥမာကျွန်တော်ပြောတယ်မြောင်းကြီးမှာဆိုရင်အရန်ဆိုးနေတာကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပြည်သူအရန်နှိမ့်ဆက်တယ်နော်ကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေဖြစ်တယ်နောက်တစ်ခုကစစ်တပ်နဲ့ဆက်ဆက်တဲ့ခရိုနီတွေပြည်သူအရန်ဟလာချိုးဖောက်မှုတွေအရန်လုပ်တယ်နောက်ပြီးတော့ဒီစစ်တပ်ကိုယ်တိုင်လည်းတိုင်းသားဒေသတွေမှာချိုးဖောက်မှုတွေရှိတယ်အဲ့တော့ကျွန်တော်တို့ကစစ်တပ်စီးပွားရေးနဲ့ပတ်သက်တဲ့စစ်အရာရှိတွေဘာမှမလို့ရှင်လဲစစ်တပ်စီးပွားရေးစစ်တပ်နဲ့ပတ်သက်နေတဲ့ခရိုနီတွေသူတို့အပေါ်မှာတော့အဲဒီကုနာပြောတဲ့ချိုးဖောက်မှုတွေဖြစ်လာတယ်ဆိုရင်ပြစ်မှတ်ထားပြီးတော့အရေးယူရမျိုးတွေဆက်ပြီးတော့ထားသင့်တယ်လို့ထင်တယ်နောက်တစ်ခုကဒါကလည်းအမေရိကန်ရဲ့စပြီးတော့ပိတ်ဆို့မှုတွေချခဲ့တာသူတို့ချခဲ့တဲ့ဒါစံနှုန်းပဲလေချိုးဖောက်မှုတွေရှိလို့သူတို့ပိတ်ဆို့မှုတွေလုပ်တယ်ဆိုတော့ဒီချိုးဖောက်မှုတွေမြင့်တက်နေသေးတယ်ဆိုရင်တော့ပိတ်ဆို့မှုတွေလျှော့ချဖို့ဆိုတာကတင်တော်တဲ့ကိစ္စတခုမဟုတ်ဘူးလို့မြင်တယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကတော့ဒီ US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲနာပေါ့
ဟုတ်ကဲ့
ဟိုတချိန်တုန်းက US ASEAN ဆက်ဆံရေးမှာမြန်မာကြောင့်အဟန့်တာမျိုးတွေဖြစ်ခဲ့တာရှိတယ်ဥပမာ American နိုင်ငံလိုနေရာမျိုးမှာလုပ်လို့မရဘူးဒါပထမဆုံးချိန်မှာ American မှာလုပ်ခဲ့တာဒါပေမဲ့ဗီးကလည်းပြောင်းသွားပြီဗမာဆွေရပိုင်းလည်းလာလို့ရပြီဆိုတော့အဲ့တော့ခုအနေထားမှာရော US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲနာဘယ်လိုရှိအောင်မလဲပို့တယ
်ကျွန်တော်ထင်တယ်အဲ့ဒါကလည်းကျွန်တော်ပြောရရင်တော့ကျွန်တော်မှာစိုးရိမ်စရာတွေတော့များနေတာပေါ့ဗျာအဲ့ဒါလည်းစိုးရိမ်စရာတခုလို့ဖြစ်တယ်အစတုန်းကအဲ့တခုဆိုတော့ပြချင်းမြန်မာအောင်ဆန်နူနာပြတယ်အခုတော့တော်တော်များများဒီအနောက်ဖက်ပေါ့နော် West ကအရာရှိတွေနိုင်ငံကောင်းဆောင်တော်တော်များများနိုင်ငံတွေကိုပြောင်းရင်မြန်မာပြည်လိုဖြစ်အောင်ကြိုးစားပါဆိုတဲ့ပုံစံမျိုးအဲ့လို role model ပုံစံမျိုးပြောနေတာတော်တော်အန္တရာယ်ရှိလို့ကျွန်တော်ထင်တယ်ဘာလို့ဆိုမြန်မာပြည်ကတကယ်ပြောင်းလဲသေးတာမဟုတ်သေးဘူးတချို့တွေကဟန်ဆောင်ပြောင်းလဲနေတာနောက်တစ်ခုကမြန်မာပြည်ရဲ့မဟုတ်ဘူးဗျအဲ့တခုကကျွန်တော်သူတို့တွေနဲ့တွေ့တိုင်းပြောဖြစ်တယ်အာရှာကြီးတခုလုံးကဟိုတော်တော်လေးပြောင်းလဲသွားပြီလွန်ခဲ့တဲ့20ရာဆိုရင်ဒီအာရှာကြီးတခုလုံးကဒီမိုကရေစီလူခွင့်ရေးဆိုတော့သူတို့ကလုံးဝဟိုမကန်ဘူးတော့သူတို့နဲ့ဝေးဝေးနေတယ်။နောက်သူတို့အများနဲ့ပြောတာ Asian value အာရှတန်ဖို့။ဒါပေမဲ့အခုချာသူကအဲ့လိုမဟုတ်ဘူး။အဲ့လူခွင့်ရေးဒီမိုကရေစီဆိုတဲ့ဟာတွေကိုယူပြီးတော့အဲ့ဒီထက်ဟာတွေကိုဘယ်လို manipulate လုပ်မလဲပေါ့။သူတို့အတွက်အကျိုးရှိအောင်ဘယ်လိုတုံးချမလဲဆိုတော့ကောင်းကောင်းသိလာကြပြီ။ဆိုတော့ဟိုကမောရီယာတော့ပြောဆိုလဲအဲ့လိုပဲ။ဆိုတော့မြန်မာကလည်းအဲ့ထက်တကူပဲ။အဲ့လိုမျိုးဘယ်လိုအတုံးချပြီးတော့လူတို့ကိုထိန်းချုပ်အောင်လဲဆိုတော့လုပ်နေတာပဲ။ဒါပေမဲ့အဲ့ဒီအပေါ်မှာ American တို့ဒီအနောက်နိုင်ငံခေါင်းဆောင်တွေကမမြင်တာပဲလား။မြင်သားနဲ့ပဲတခြား interest တွေကြောင်းလာတော့မသိဘူး။ဟာဒီလိုမျိုးဒါအောင်မြင်မှုတစ်ခုပဲဒီလိုလိုက်လို့ကြပါလို့ပြောလာတဲ့ဟာတွေကနည်းနည်းတော့အန္တရာယ်ရှိတယ်အခုဆိုရင်အာဆီယံမှာတော့အဲ့မြန်မာနိုင်ငံကအဲ့လိုတောင်မှ role model တစ်ခုလို့ပြောနေတာမျိုးတွေကတော့ကြားနေရတာရှိတယ်အဲ့ဒါလည်းတစ်ဖက်ကတော့အန္တရာယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ကိုသူလင်းအောင်ကျေးဇူးများ
ပါဟုတ်ကဲ့ကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် February လ23ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့50အပြင် line လမ်းမီတာ190ရုပ်ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်တော့ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းများအစီအစဉ်ကိုလဲကြားဖို့ရှိပါတယ်ခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်အတွင်ကူးပြောင်းရေးပထမအဆင့်အောင်မြင်ပါလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်လာမယ့်မလ18ရက်နေ့ကျရင်လွှတ်တော်အသီးသီးကနေဒုသမ္မတသမ္မတလောင်းရွေးချယ်တင်မြှောက်ပွဲတွေစပြီးလုပ်ပါတော့မယ်ခုချိန်ကနေစတွေ့ရင်25ရက်မြောက်နေ့မှာစပြီးအကောင့်ထဲပေါ်မဲ့လွှတ်တော်ရဲ့အရေးကြီးလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။သမ္မတသည့်ဦးဆောင်တဲ့အစိုးရအဖွဲ့သည့်စပြီးတာဝန်ယူနိုင်မဲ့နေ့နဲ့တွေ့ရင်တော့ရက်ပေါင်း40နီးပါးလိုပါသေးတယ်။ဒါဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးပထမအဆင့်ပြီးမြောက်ဖို့လိုအပ်တဲ့အချိန်ဖြစ်ပါတယ်။ဒီအသွင်ကူးပြောင်းရေးအချိန်ကာလကိုအေးအေးချမ်းချမ်းပဲဖြတ်ကျော်နိုင်ကြမလား။ပြဿနာအခက်အခဲတစ်စုံတစ်ရာကြုံရနိုင်သေးသလားဆိုတာအားလုံးကယဉ်တမမနဲ့စောင့်ကြည့်နေကြတဲ့ကာလလည်းဖြစ်ပါတယ်။အဲ့ဒီလိုစိတ်တဝင်စားစောင့်ကြည့်နေကြသူတွေထဲမှာမြန်မာနိုင်ငံသားတွေတင်မကနိုင်ငံတကာအတိုင်းဝိုင်းလဲပါဝင်ပါတယ်မြန်မာအသွင်ကူးပြောင်းရေးပထမအဆင့်ပြေချောမွေ့နိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်မြန်မာနိုင်ငံဟာဆက်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီသွားရလမ်းမှာအသွင်ကူးပြောင်းရေးဆိုတဲ့ကာလကိုနှစ်အတော်ကြာဖြတ်တန်းရပါဦးမယ်ဒီမိုကရေစီစနစ်ဆိုတာဟာတိုင်းပြည်ရဲ့အရေးအရာအရရက်ကိုပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေကအပြည့်အဝစီမံခန့်ခွဲအုပ်ချုပ်ခွင့်ရှိတဲ့အခြေအနေကိုခေါ်ဆိုတာမို့စစ်တပ်ဟာအရက်ဖက်အုပ်ချုပ်ရေးအောက်လုံလုံလျားလျားရောက်သွားခြင်းတပ်မတော်ဟာအရက်သားအစိုးရလက်အောက်မှာကာကွယ်ရေးတာဝန်ကိုပဲ professional PP တတ်တာထမ်းဆောင်ခြင်းရောက်မှခေါ်နိုင်တာမို့အချိန်ကိုစောင့်ကိုစောင့်ရပါလိမ့်မယ်တိတ်ပကြခင်ပေါပေါလာမဲ့အသွင်ကူးပြောင်းရေးကိုပထမအဆင့်ခေါ်ရတာကတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရက်ရောသူ့ဘာသူတီးခြားရက်တီနေတဲ့တက်မတော်တရက်ကပါအပြိုင်တရှိနေလို့ပါပဲကဘာပေါ်မှာအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီပြောင်းလဲသွားတဲ့နိုင်ငံပေါင်းများစွာရှိပါတယ်အသွင်ကူးပြောင်းချပုံတွေကလည်းအမျိုးမျိုးရှိနေတာပါသွေးထည်တန်ယူမှုတွေဖြစ်ပွားပြီးမှပြောင်းလဲသွားတဲ့နိုင်ငံတွေရှိသလိုလူထုအုံကြွားမှုကြီးတွေဖြစ်ပွားပြီးမှပြောင်းလဲသွားတာမျိုးလည်းရှိပါတယ်။အလားတူအကြောင်းအမျိုးမျိုးကြောင့်သွေးထည်တန်ယူမှုလည်းမဖြစ်ကြီးကျယ်တဲ့လူထုဆန္ဒပြမှုကြီးတွေလည်းမဖြစ်ခဲ့ပါဘဲနဲ့ပြောင်းလဲမှုကိုစတင်လိုက်နိုင်တာတွေလည်းရှိခဲ့တာပါပဲ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပုံစံလိုမျိုးဟာကမ္ဘာမှာပထမဦးဆုံးဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူး။
မြန်မာနိုင်ငံအနေနဲ့အသွင်ကူးပြောင်းရေးကိုအောင်မြင်ဆုံးခန်းတိုင်တဲ့အထိသွားဖို့ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပထမအဆင့်ပြေပြေချောချောမွေ့မွေ့ဖြစ်ပေါ်ဖို့လိုပါတယ်လက်ရှိအသွင်ကူးပြောင်းရေးပထမအဆင့်ဟာကျေနပ်နိုင်ပွဲရာရှိပါသလားဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်မြန်မာနိုင်ငံဟာဆက်အာဏာရှင်စနစ်အမျိုးမျိုးအောက်မှာရာစုနှစ်တဝက်ကျော်နေခဲ့ရတဲ့တိုင်းပြည်တစ်ပြည်ပါတိုင်းပြည်အုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးမှာပြည်သူဆန္ဒလုံးဝပါဝင်မရခဲ့တာလဲရာစုနှစ်တဝက်ကျော်ပါအခုအသွင်ကူးပြောင်းရေးပထမအဆင့်အောင်မြင်သွားရင်ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အမတ်တွေကဥပဒေပြုတ်ရေးကိုလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်ကြပါလိမ့်မယ်။ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့သမ္မတအစိုးရအဖွဲ့နဲ့ပြည်ထောင်စုအဆင့်အဖွဲ့စည်းတွေပြည်내နဲ့တိုင်းအစိုးရတွေပေါ်ပေါက်လာနိုင်မှာဖြစ်ပါတယ်။ဒီပြိုင်နက်ထဲမှာအရင်အာဏာရှင်တွေပြဋ္ဌာန်းပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်အသီးသီးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တပ်မတော်သားအမတ် 25 ရာခိုင်နှုန်းရှိနေမှာဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေကရွေးကောက်လိုက်တဲ့အမတ်တွေဟာတမတော်ကသဘောမတူပဲဖွဲ့စည်းပုံကိုပြင်ဆင်နိုင်ကြအောင်မှမဟုတ်သေးပါဘူးတမတော်ဟာစည်းကြအဖွဲ့စည်းအနေနဲ့ရည်တည်နေမှာဖြစ်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရဲချုပ်တွေကိုတမရကခန့်အပ်နိုင်အောင်မှမဟုတ်ပါဘူး နိုင်ငံတကာအတွေ့အကြုံအရပြောရရင်လက်ခံနိုင်လောက်တဲ့အသွင်ကူးပြောင်းရေးအစပ
ါနိုင်ငံတကာကိုလေ့လာကြည့်ရင်အခုလိုအသွင်ကူးပြောင်းရေးပုံစံမျိုးတောင်အမေရိကတိုက်ကချီလီနိုင်ငံမှာတွေ့နိုင်ပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ကိုအပြတ်အသတ်မဲပေးပြီးစစ်တပ်ကြောထောင်နောက်ခံပြုပြည်ခိုင်ဖြိုးပါတီကိုပယ်ချလိုက်တယ်လို့1988ခုနှစ်တုန်းကချီလီမှာအာနာရှင်ဗိုလ်ချုပ်ကြီးပီနိုချေကိုသမရတင်မြောက်မဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ချလိုက်တာနဲ့အတူအသွင်ကူးပြောင်းရေးကိုအစပြုခဲ့တာပါမြန်မာနိုင်ငံမှာလိုပဲအဲ့ဒီအချိန်တုန်းကချီလီမှာသူ့ဘာသူရပ်တည်တဲ့စစ်တပ်ရှိနေပြီးအာနာရှင်ပီနိုချေဟာကာကွယ်ရေးဦးစီးချုပ်တာဝန်ယူထားပါတယ်လက်ရှိဖွဲ့စည်းပုံကြောင့်ဒေါ်ဆန်းစုကြည်သမရဖြစ်ခွင့်မရသလိုပဲအဲ့ဒီအချိန်တုန်းကသမရဖြစ်နိုင်ခြေအရှိဆုံးရီကာဒိုလာဂိုစ်ကလည်းစစ်တပ်ကအာဏာပြန်သိမ်းနိုင်ခြေကိုချင့်တွက်ပြီးသမရရွေးကောက်ပွဲမဝင်ခဲ့ပါဘူးမြန်မာလွှတ်တော်မှလိုပဲအဲ့ဒီအချိန်ချီလီအထက်လွှတ်တော်မှလည်းရွေးကောက်ခံမဟုတ်သူတွေပါဝင်နေတာဖြစ်ပါတယ်ချီလီအတိုက်အခံတွေဟာဗိုလ်ချုပ်ကြီးပီနိုချေရဲ့အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီအောင်မြင်စွာအသွင်ကူးပြောင်းနိုင်ခဲ့ပါတယ်အသွင်ကူးပြောင်းမှုစတင်ပြီးနောက်10နှစ်အကြာမှရီကာဒိုလာဂိုစ်သမရဖြစ်ပါတယ်အသွင်ကူးပြောင်းပြီး15နှစ်အကြာမှရွေးကောက်ခံမဟုတ်တဲ့အထက်လွှတ်တော်အမတ်တွေကိုဖယ်ရှားလိုက်နိုင်ပြီးကာကွယ်ရေးဦးစီးချုပ်တွေနဲ့ရဲချုပ်တွေကိုလည်းသမရကယာဒူးကနေဖယ်ရှား권ရှိလာပါတယ
်။ပြောရရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာဘယ်နိုင်ငံတစ်ခုခုနဲ့မှလုံးဝထပ်တူတူညီတာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ဆင်တူတာတွေလေးလာအတူယူစရာနိုင်ငံတွေတော့ရှိပါတယ်။အဲဒီထဲမှာချီလီအသွင်ကူးပြောင်းရေးကနေသင်္ကန်းစာယူနိုင်တာဖြစ်ပါတယ်။ချီလီသင်္ကန်းစာအရအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်မြင်မြင်ဆောင်ရွက်ဖို့လိုပါတယ်ချီလီထက်ကံကောင်းတာကမြန်မာနိုင်ငံမှာပီနိုချေလိုဆက်အနာရှင်တယောက်ယောက်ဆက်ပြီးအာဏာရှိမနေတာပါပဲဒီအတွက်လက်ရှိချိန်မှာဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကရောတပ်မတော်ဘက်ကပါနှစ်ဖက်စလုံးဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာပြီးအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်မြင်မြင်ကျော်ဖြတ်နိုင်မှသာလျှင်ဒီမိုကရေစီပန်းနိုင်စီသွားရလမ်းဖြောက်ဖြူးနိုင်မှဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ပါရှင်ခုရောလာမယ့်အင်္ဂါနေ့ညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းမိတ်ဆက်ပေးချင်ပါတယ
်သောရရှင်များရှင်မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေဂျားမာတွေမကပဲတိုင်းရင်းသားအဖွဲ့တွေအချင်းချင်းဂျားမာပါဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံထောင်ပေါင်းများစွာအတိဒုက္ခရောက်နေကြရပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်ကြိမ်လုပ်ခဲ့ပေမဲ့မငြိမ်းချမ်းနိုင်သေးပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပုံစံသစ်နဲ့ချင့်ကပ်ဖို့လိုအပ်နေပြီလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239-2382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေလိုက်အစီအစဉ်ကအကျိုးဆုံးပါလိမ့်ရှင
်။လာမယ့်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေတင်းငွေတွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနာဆင်ကြရအောင်ပ
ါပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုအရင်အဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးသွားချင်ပါသေးတယ်။VOA American အတန်းကနေကဘာတလွားရုပ်မြင်သံကြားနဲ့ရေဒီယိုတင်ဆက်မှုတွေအတွက်ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သူကတော့သောရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်။သူက Facebook စာမျက်နှာမှာ VOA ကိုအကောင်းဆုံးကျေငါဝင့်ပေးပြီးတော့အခုလိုမှတ်ချက်ရေးသားလာပါတယ်
။ VOA တစ်ဖွဲ့သားလုံးမင်္ဂလာပါ။နိုင်ငံပေါင်းများစွာရဲ့ပိတ်နေတဲ့နားရီမျက်စိတွေကိုဘာသာစကားမျိုးစုံနဲ့ရေဒီယိုတယ်လီဗေးရှင်းအစီအစဉ်တွေထုတ်လွှင့်ပေးနေတဲ့ VOA နောက်ကိုမျိုးသားချင်းချင်းလက်နဲ့နဲ့အနိုင်ကျင့်ဗိုလ်ချုပ်အုပ်ချုပ်နေတဲ့အာဏာရှင်အစိုးရတွေမဟုတ်မမှန်လှုပ်ကြံဝါဒဖြန့်နေတဲ့ဒီမျက်စိပိတ်နားပိတ်သတင်းတွေကိုအထောက်ဖြီးပြပေးခဲ့တဲ့ VOA ကိုကမ္ဘာနိုင်ငံများကိုစားကျေးဇူးမင်္ဂလာပါလို့ပြောကြပါတယ်အချိန်ပိုင်းရုတ်တံလွှင့်ပေးတာကိုလည်းကျေးဇူးပါဒီမိုကရေစီဝါဒကမ္ဘာကိုအပြည့်လွှတ်တဲ့အထိစူးစမ်းကြပါကိုမျိုးသားအချင်းချင်းလက်နက်နဲ့ဖိနှိပ်ပြီးပြည်သူကိုအုပ်ချုပ်နေတဲ့ကမ္ဘာအာဏာရှင်နိုင်ငံများပပျောက်သွားစေဖို့ VOA ဆက်လက်ကြီးတက်ကြပ
ါကျွန်တော်ဝင်းသိမ့်မြင့်မှာဆိုပြီးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့အမှတ်ချက်ပေးစာရေးလာတဲ့တော်ရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်အေးဝင်းဆိုတဲ့တော်ရရှင်ကတော့သူဘဲအစီအစဉ်ကိုအကြိုက်ဆုံးလဲဆိုတာကိုစာရေးပြီးတော့ပြောပြလာပါတယ
် VOA ဝိုင်းတော်သားတွေအားလုံးကျန်းမာပျော်ရွှင်ကြပါစေစီစဉ်အားလုံးကိုနှစ်သက်ပါရယ်ဗျာအထူးသဖြင့်ဓာတ်ရိုက်လေလိုင်းကိုပို့ပြီးသဘောကျပါတယ်အခြေခံလူတန်းစားများရဲ့ပြောကြားဆွေးနွေးချက်တွေကိုအဓိကဆွေးနွေးကြရင်တိုင်းပြည်ရဲ့ပြုပြင်ပြောင်းလဲရေးအတွက်အသေးချာပေါက်အထောက်အကူဖြစ်နိုင်မှာပါ
။ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုသဘောကျပါတယ်လို့သောရရှင်အေဝင်းကရေးလာတဲ့အချိန်မှာပဲသောရရှင်ခင်ရွှေကတော့ကျမတို့ VOA ကနေအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တနင်္ဂနွေနေ့ထုတ်လွှင့်မှုမှာခွေးရူးယောဂအန္တရာယ်မဖြစ်ပွားအောင်လို့ဘယ်လိုများကာကွယ်မှုတွေပြုနိုင်လဲဆိုပြီးတော့ဒေါက်တာတန်းစောကအစီအစဉ်တင်ဆက်ပေးတာကိုကြည့်ရှုပြီးတော့အခုလိုတုံ့ပြန်ရေးသားလာပါတယ်။
ခွေးယူမကိုက်ခံရခင်ကာကွယ်ဆေးထိုးတာထက်အကိုက်ခံရပြီးမှထိုးသင့်ပါတယ်။တချို့ကာကွယ်ဆေးတွေကလူကိုမလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေဖြစ်စေတယ်လို့သိရပါတယ်။အဓိကကတော့ခွေးမကိုက်ခံရအောင်ကြိုတင်ကာကွယ်ရေးတွေခွေးလေခွင်းလွင့်ပပျောက်ရေးစီမံကိန်းတွေကိုဘယ်ဌာနကတာဝန်ယူဆောင်ရွက်နေတယ်လဲဆိုတာဝိဝါဒတွေကွဲနေပါတယ်။ကျန်းမာရေးဌာနကလားမြို့တော်စီပင်ဌာနကလားမသိရပါဘူးခင်ဗျာ
ဒါကတော့ခင်ရွှေဆိုတဲ့တော်ရရှင်က VOE ကထုတ်လွှင့်ပေးခဲ့တဲ့တနင်္ဂနွေရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုပြီးအဲ့ဒီအစီအစဉ်ထဲမှာပြောထားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သူသိလာတာကိုဝေမျှလာတာဖြစ်ပါတယ်ရှင် VOE ကလည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းလွှာတွေထဲမှာတော့ဒီရေဒီယိုတင်ဆက်မှုတွေမှာလွတ်တော်တဲ့အစိမ်းခုံးမှုများဆိုပြီးတော့ရန်ကုန်ကသတင်းတော်ကိုထက်အောင်တင်ဆက်ပေးခဲ့တာကိုတုံ့ပြန်ရေးသားလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်သူကမြမနိုင်ငံရေးမှာအစိမ်းခုံးမှုတွေရှိတာအဆမ်းမဟုတ်ပါဘူးလို့ဆိုလာပါတယ်ဆိုင်ဆွေမောင်ဆိုတဲ့တော်ရရှင်က
စင်ခုံမှုတွေကအခုမှရှိလာတာမဟုတ်ပါဘူးအရင်ကတည်းကဆိုင်ပို့လို့တွေ့လာတာကလည်းတက်တည်ပါပဲအခုမှခြေလန်းတစ်လေးစမလို့ဟန်ပြုံလေးပဲရှိပါသေးတယ်1990လို့မဖြစ်အောင်ကျော်လွှမ်းနိုင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အရေးချင်းဟာကဘာအတိပါနိုင်ငံအတွက်အကျိုးဖြစ်ထွန်းစေမယ့်အရာအလုံးကိုလက်တွဲပူးပေါင်းလို့ဆောင်ရမယ်ဆိုတာသူ့ရဲ့မြင့်မြတ်တဲ့စိတ်တက်နဲ့စိတ်ကောင်းစေနာအမှန်ပါလူမျိုးစွဲပါတီစွဲပုဂ္ဂိုလ်ရေးဘာတစ်ခုမှမရှိပဲဒေါအောင်ဆန်းစုကြည်လိုစိတ်သက်ခံယူချက်မျိုးလူတိုင်းမှာရှိကြဖို့ပဲလိုမယ်ထင်ပါတယ်ဗျာစင်ခုံမှုတိုင်းကိုတတိရှိရှိရေရေဝင်းဝင်းအချမ်းမဖက်ငင်းချမ်းတဲ့နည်းလမ်းနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာမျော်လင့်ခြင်းနဲ့ဆန္ဒပြဝအောင်ဆိုတာကတော့ဘယ်ဖျားမှမစွမ်းဆောင်နိုင်ပါဘူးဘုရားဖျားကတော့ဟောကြားတော်မူခဲ့ပါတယ်ဗျာအတားကြီးအတနောနာထောမိမိကိုယ်သာယုံကြည်ကိုးကွယ်ရပါနိုင်ငံသားအားလုံးဟာကိုလိုချင်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတကယ်လိုချင်စိတ်နဲ့လိုချင်တဲ့သူတိုင်းကိုကိုယ်တိုင်ဝန်းဝန်းလက်တွဲပူးပေါင်းဆောင်ရင်ဘယ်မှောင်ဘလောက်မှောင်အလင်းဆိုတာရှိလာအောင်ပါပဲဗျာ
စိန်ခေါ်မှုတွေကတော့ရှိတာပါပဲအကြမ်းမဖက်ငြင်းငြင်းတဲ့နီလန်းနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာဆိုပြီးတော့ဒီတော်ရရှင်ဆိုင်းဆွေမောင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြသလိုပဲနိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို VOE ကသတင်းတင်ပြတာတွေကိုကြည့်ရှုနားဆင်ပြီးတော့လဲတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလက်ခံရရှိပါရစေ။အမေရိကန်ပြည်အောင်စုမှာတရားရုံးချုပ်တရားသူကြီးတူကွယ်လွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတရားသူကြီးတစ်ထားရှိရေးသမရနဲ့လွှတ်တော်ကြားအငင်းပွားနေတဲ့ကိစ္စသောရရှင်တွေလည်းသိမယ်ထင်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးတူလက်လက်တဲ့အခါမှာသမရအဆိုပြုလာတဲ့ဘယ်သူကိုမဆိုအထက်လွှတ်တော်ဘက်ကအစင်းစားပေးရမယ်ဆိုတာကိုအမေရိကန်ရဲ့ဖွဲ့စည်းပုံမှာဖော်ပြထားပြီးသားဖြစ်တယ်လို့သမရအိုဘားမားကပြောလိုက်တာပါ။ဘာကြောင့်သူဒီလိုပြောရသလဲဆိုရင်တော့ဒီကွယ်လွန်သွားတဲ့တရားသူကြီးအန်တိုနီစကာလီယာနေရာမှာအစားထိုးဖို့သမရရဲ့အဆိုပြုချက်ကိုအထက်လွှတ်တော်ကကြားနာစစ်ဆေးဖို့ဘလို့အကြောင်းမျိုးနဲ့ငင်းဆန်နိုင်လဲဆိုတဲ့အပေါ်မှာသူဘက်ကနေခိုင်ခိုင်မာမာအကျိုးအကြောင်းပြအရှင်းလင်းနိုင်ပါတယ်ဆိုပြီးတော့သမရအိုဘားမားပြောတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ညင်ညီထုံးကအခုလိုတုံ့ပြန်ရေးသားလာပါတယ်ရှင
်။လေးလာရောက်တော့အမေရိကန်တရားရုံးချုပ်တရားသူကြီး၉ယောက်ရှိနေတဲ့အထက်မှာ၅ဦးကို Republican သမ္မတတွေကရွေးခဲ့ပြီးတော့ကျန်တဲ့၄ယောက်ကိုတော့ Democrat သမ္မတတွေကရွေးခဲ့ပါတယ်။အခုသစ်ဆုံးသွားတဲ့တရားရုံးချုပ်တရားသူကြီးကို Republican သမ္မတ Reagan ကရွေးခဲ့တာပါ။ဒါကို Obama က Democrat တွေသဘောကျမဲ့တရားရုံးချုပ်တရားသူကြီးတယောက်ရွေးဖို့လိုနေတော့သူ့ရဲ့သက်တမ်းမကုန်ရင်အတီးဖြစ်ချင်နေပုံပေါက်တယ်။Republican တွေဘက်ကလည်း American သမ္မတရွေးပွဲတွေရဲ့အစဉ်လာတိုင်းဒီတစ်ခေါက် Democrat တွေရှုံးဖို့များတယ်ဆိုပြီးတော့တွက်ထားတော့မ နောက်တက်လာမယ့် Republican သမ္မတကပဲဒီလိလက်နေတဲ့နေရာကိုရွေးချယ်စည်းခြင်းနဲ့အပြိုင်မှုကိုတော့စောင့်ကြည့်ရပါဦးမယ်
ဒါကတော့အမေရိကန်ပြည်ထောင်စုမှာလက်တလုံးအများပြည်သူစိတ်ဝင်စားနေကြတဲ့ကိစ္စဖြစ်တဲ့တရားသူကြီးတာရှိရဲ့သမ္မတနဲ့လွှတ်တော်ကြားအငင်းပွားနိုင်တဲ့ကိစ္စရဲ့နဲ့ပတ်သက်ပြီးတော့ VOA သောရရှင်ညင်ညီထွန်းသူ့ရဲ့အမြင်ကိုတုံ့ပြန်ရေးသားလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာကိုပေါ်ပြပေးပြီးတော့အခုသောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပေါ်ပြပေးသွားဖို့ရှိပါတယ်ရှင်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သတင်းလေးကတော့ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆီနမှာထိပ်ဆုံးနံပါတ်30ရဲ့ဝင်ပြီးတော့နံပါတ်4နေရာချိန်နေတဲ့သတင်းလေးပဲဖြစ်ပါတယ်။အရင်တစ်ပတ်ကဒီသတင်းလေးကနံပါတ်9နေရာမှာရှိတာပါ။Rihanna နဲ့အတူ Drake အားဖြည့်ပြီးတော့တည်ဆူထားတဲ့ Walk ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်။ဒီနေ့2016ခုနှစ်ထုတ်တဲ့သူ့ရဲ့ရှစ်ချက်မြောက်တေးတပြား Anti မှာပါတဲ့သချင်းလေးဖြစ်ပြီးတော့ဒီသချင်းက Rihanna အနေနဲ့ဆိုရင် Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာထိပ်ဆုံးနံပါတ်30ရဲ့ဝင်တဲ့28ပုံမြောက်တေးဖြစ်ပါတယ်။ Drake အတွက်ဆိုရင်တော့15ပုံမြောက်ထိပ်ဆုံး10ပုံထက်ကိုရောက်ရှိတာဖြစ်ပါတယ်။ဩစတြေးလျ၊ကနေဒါ၊ UK ပြင်သစ်၊ဟန်ဂေရီနဲ့စပိန်နိုင်ငံတို့မှလည်းထိပ်ဆုံးနံပါတ်30ထဲကိုရောက်တဲ့သတင်းဖြစ်ပါတယ်။ Rihanna အတွက်တော့ဒီသတင်းကထိပ်ဆုံးသတင်း10ပုတ်ထဲရောက်လို့ဒီ Mariah Carey, Janet Jackson နဲ့ Elton John တို့နဲ့အဆင့်တူသွားပြီးတော့နံပါတ်30ထဲအများဆုံးဝင်တဲ့အဆိုတော်စီးရင်မှာသူတို့အားလုံးနံပါတ်5နေရာမှာရှိတာပါ။ရှုပ်သွားလေလားမသိဘူးเนาะ။ Okay, နံပါတ်30ထဲအများဆုံးဝင်တဲ့အဆိုတော်စီးရင်မှာရှေ့ရနေရင်သူတို့ကနံပါတ်5နေရာမှာရှိပါတယ်။Rihanna နဲ့ Drake ဒီဆိုထားတဲ့ Walk ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ကြရအောင်ပါရှင
်Text me in a crisis. I believed all of your dreams are duration. You took my heart, all my keys, and my patience. You took my heart, I must leave a decoration. You mistaken my love, I brought for you for foundation. All that I wanted from you was to give me something that I never had, something that you never seen, something that you never been. Mm-hmm. But I wake up and nothing's wrong. Just get ready for work, 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 work. You tell me I be work, 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 work. You see me do me dirt, 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 dirt. There's something about that work, 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 work. Da, 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 da. When you walk out, da, 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 da. Before the table turn, 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 turn. Beg you something, please. Baby, don't you leave. Don't leave me stuck here in the streets, son. If I get another chance to, I will never, no, never neglect you. Against you, I just hope that it gets to you. I hope that you see this through. I hope that you see this true. What can I say? Please recognize I'm trying, baby. I feel why, 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 why. It's me, I feel why, 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 why. You see me do my da 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 da. Tell me about that why, 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 why. When you walk out, la 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 la. When the character matter, ta 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 ta.
Yeah. Get done, 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 done at work, come over.
Rihanna နဲ့ Drake တို့ဆိုထားတဲ့ Walk ဆိုတဲ့တချင်ကိုနားဆင်ကြကြရပါရှင်။အခုတော့အချိန်ရလောက်တော့ရှင်နေရင်ရင်ဖွင့်စာတွေကိုဆက်ပြီးပေါ်ပြပေးခြင်းပါတယ်။ကလေးတက်ကတော့အဆောင်တွေကျောင်းသူများဆိုပြီးရေးလာတဲ့တော်ရရှင်ကတော့
ကျမတို့အဆောင်မှာရေးမလာတာအတော်ကြပါပြီ။တာဝန်ရှိတဲ့အကြီးအကဲတွေကဆောင်ရွက်ပေးတာဘာမှမရှိလို့အခုဆိုရင်အင်သာသုံးဖို့ရေတောင်မှမရှိပါဘူး။အရန်ကိုဒုက္ခရောက်နေရတယ်ဆိုတော့သမရနဲ့ပညာရေးဝန်ကြီးသိစုဖို့အတွက် VOA ကနေတဆင့်ပြောပြပေးပါရှင
်။ចောင်းသူတွေအတွက်ရေးမှာပါ300ရေးမရှိလို့တက်ဆိုင်ရာကအမြန်ဆုံးဖြည့်ရှင်းပေးပါဆိုပြီးတော့ကလေးတက်ကစုံအဆောင်တွေចောင်းသူများဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်တွေရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်နော်။နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုတ်နဲ့ဆက်ပြီးတော့ဖြောပြပေးပါမယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတောင်းလာတဲ့သောရရှင်တယောက်အတွက်တောင်းဆိုထားတဲ့ဒေသချင်းလေးနဲ့ထုတ်လွှင့်ပြပေးခြင်းပါတယ်။ VOA ကိုအစဉ်အားပေးနေပါတယ်ခင်ဗျာ။ဆိုပြီးတော့အမြဲတမ်းစာရေးပြီးတော့ဒီသချင်းတစ်ပုတ်ပဲတောင်းတဲ့သောရရှင်ကတော့ချစ်ကိုကိုဆိုတဲ့သောရရှင်ပါ။ဒီသောရရှင်ကထွန်းထွန်းရဲ့မိရင်ရှင်မလေးသချင်းကိုထုတ်လွှင့်ပေးပါဆိုပြီးတော့ဘသူအတွက်လဲရေးမလား။ဘာကြောင့်လဲဆိုတာလဲရေးမလားလို့ကျမဒီစာကိုမထုတ်လွှင့်ပေးပြတာတော်တော်ကြာသွားပါပြီ။ဒါပေမဲ့ဒီသောရရှင်ကလည်းဆွေးမလျှော်ရဲနဲ့အပတ်စဉ်စာရင်းနေတဲ့အတွက်ကြောင့်မလို့ဒီတစ်ပတ်တော့ဒီသချင်းလေးထုတ်လွှင့်ပေးကြပါမယ်နော်။တခြားတိတ်ချစ်တဲ့ view တွေသောရရှင်တွေအားလုံးလည်းဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ Example အဖွဲ့တွေကထွန်းထွန်းတည်ဆိုထားတဲ့မိရင်ရှင်မလေးဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါဦးရှင်
။ True ya le me say နေဘူးဘူးတွေတဲ့ပြန်လာဝဲတောင်းတန်းကြီးလေးခိုက်ခိုက်ဂျုံဂျုံနေစမှာเจ้าบ่จุยแลเนญจีอยู่ที่รีไซมวยเต็งไลตะดองลงไม้โลแลไม่มีนานิงเงยจุยนิมโมเรชัวชิมิกันจองนะชิมิจินจาจินจาจินจาตันดาเฮจินจาตันดาเฮจินจาจินจาจินจาตันดาเฮจินจาตันดาเฮJin ja jin ja tan da hey jin ja tan da hey Jin ja jin ja jin ja tan da hey jin ja tan da hey Chosen hold away Ma ing nge nge ka le chang jin ma chang thup phya ti de yue yue yin da zwa la ni Chang mo sia ma le Se da na she ma le tu la ni mi Yin nu Also need we so So we can attack it and so You sang a tutwa ni Chamya de akwin ye phit de Nyanya re the begin down down be ma Ni a shima le Can you na shima le
အင်းစမောဖွဲ့ရဲကထွန်းထွန်းသိဆိုထားတဲ့မိရင်ရှင်မလေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ဟိုတလွေစီကသူငယ်စဉ်တွေ့တာတဲ့ကျင်နာသူမြင်ပြန်သားလေးလိုက်လို့လာခေါ်စဉ်တစ်ချိန်ကကျင်နာသူတစ်ပတ်တောင်ပေါ်မြေတစ်ပတ်ဒီအခက်ခဲလက်တွေပြုံးလို့ကောင်းတာကေ
မအေးတနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါရှင်။ခုတော့ကဘာတလွားထူချာဆံများသတင်းများအစီအစဉ်ကိုထုတ်လွှင့်ပါမယ်။ဘလို့ထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုသားညွန့်တို့ကတင်ဆက်ထားတယ်လဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်။ဗီဒီယိုငါကစီးပွားရေးလုပ်ငန်းတစ်ခုကြောင့်လေတောင်မှအလကားမရတော့ဘူးဆိုတဲ့စကားဟာမှန်လာတော့မှာပါ။အင်္ဂလိပ်ရေးလက်ကြားကဒေါ်ဆက်ကြီးလက်ဒေတာကမိသားစုတစုကကိုယ်ပိုင်လုပ်ငန်းအဖြစ်နဲ့လေးတန့်မှုတွေထုတ်လုပ်ပြီးလေလူညဉ့်ညံတဲ့တိုင်းပြည်တွေကိုရောက်မှုစူးစမ်းနေတာပါ။ကာယိုတန်းကြီးလက်ဒေတာကတန့်ရှင်းလက်ဆက်တဲ့လေတွေပါဝင်တဲ့လေတန့်မှုတစ်ခုကိုဗြိတိရှ်ပေါင်ငွေ80အမေရိကန်ဒေါ်လာ115ဒေါ်လာလောက်နဲ့ရောင်းမှာပါ။ဗြိတိနိုင်ငံကြီးလက်ဒေတာတွေမှာစုဆောင်းထားတဲ့လေဟာအောက်ဆီဂျင်အဖြစ်ပါပြီးတန့်ရှင်းလက်ဆက်မှုရှိတယ်လို့လည်းဆိုပါရယ်။မြက်ခင်ရနက်ပင်လယ်ကမ်းစားကစားရနံစားရတွေလိုတမှုထူးခြားတဲ့ရနံတွေပါဝင်မဲ့လေတန့်ဘူးတွေကိုတော့လေတို့ညဉ့်ညံ့မှုပြဿနာတွေနဲ့အကြီးကျယ်ကြုံတွေ့နေရတဲ့တရုတ်ပြည်လိုနေရာမျိုးကိုအဓိကတင်ဖို့ရောင်းချဖို့လဲစီစဉ်နေကြတာပါ အထဲမှာဘာမှမတွေ့ရတဲ့လေတပ်မှုတွေကိုဒေါ်လာ100ကျော်လောက်ဈေးကြီးပေးရမယ်ကိစ္စဟာအတိတ်ပဲမရှိဘူးလို့ဆိုနိုင်ပေမဲ့လို့ပြည်သူ့ရှာမိသားစုလုပ်ငန်းဖြစ်တဲ့ Air Harvesters ကတော့တရုတ်နိုင်ငံမှာလေတပ်မှု100ကျော်လောက်ရောင်းပြီးသွားပြီလို့ဆိုပါတယ်။ကျွမ်းကျင်သူတွေကတော့တရုတ်နိုင်ငံမှာလေလုညဉ့်ညံ့မှုကြောင့်နှစ်စဉ်တက်တမ်းမရှိဘဲတည်ဆုံရသူတသန်းခွဲလောက်ရှိမယ်လို့ခန့်မှန်းထားတာပါ။ဒါပေမဲ့လူတယောက်တနေ့တနေ့ရှူရှိုက်နေတဲ့လေပမာနာနဲ့ရှင်မယ်ဆိုရင်တော့လေသက်မှုတစ်ခုဟာပျော့ပါလောက်အောင်ထိရောက်ပါမလားလို့မေးခွန်းထုတ်သူတွေလည်းရှိနေပါတယ်ရှင်
လုံးရဲ့နှစ်နှစ်လောက်ကဆရာနာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးပြဿနာတွေကြုံနေရတဲ့ထိုင်းနိုင်ငံမှာကျောင်းပေါ်လုံးပွဲတစ်ခုကိုအကြောင်းပြုပြီးတော့နိုင်ငံရေးအရတေရလောင်ပြောင်ခဲ့ကြပါတယ်။အာနာရှင်စနစ်နဲ့ဖိနှိပ်မှုကိုထင်ရတဲ့အနေနဲ့ Star Wars Jedi ရာစစ်ပွဲဇာတ်ကားတွေက villain ဖြစ်တဲ့ Darth Vader ပုံသူအယုတ်နောက်အခြေခံဥပဒေကိုခုတုံးလုပ်ပြီးတော့ဖိနှိပ်နေတာကိုသေုပ်ဖော်တဲ့အနေနဲ့တနတ်တလက်မှာကျိုးဆွဲချထားတဲ့လူတယောက်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ပစ်ပေါက်ဖို့ရွယ်နေတဲ့ပုံတွေကိုလည်းသေုပ်ပြခဲ့ကြတာပါ။မီဒီယာတွေနဲ့လူမှုကွန်ရက်တွေကိုဖိနှိပ်မှုတွေနဲ့ပတ်သက်တာတွေနောက်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုခံနေရတာတွေကိုထင်ရှားတဲ့အနေနဲ့တရုတ်ငကားပုံစရာတွေကိုလည်းတွေ့ရပါတယ်။အစိုးရနဲ့ဘီးအင်မီသားစုအပေါ်ဝေဖန်တာတွေကိုသီးခံလေမရှိတဲ့ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့တရုတ်ပြပွဲအတွင်းနိုင်ငံရေးဝေဖန်သရော်မှုတွေပါဝင်နေပေမဲ့ရဲတပ်ဖွဲ့ကခွင့်ပြုခဲ့တာပါ။ဒါပေမဲ့လို့ဘောလုံးပွဲလာကြည့်တဲ့ကျောင်းသားခေါင်းဆောင်တယောက်ကတော့အစိုးရဆန့်ကြီးအရင်တော့ကဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့မှုနဲ့ဖမ်းဆီးခဲ့ပါတယ်။ဒီနေ့ဘောလုံးပွဲကိုလက်ခံကျင်းပခဲ့တဲ့တမဆက်တက္ကသိုလ်ကတော့1934ခုနှစ်မှာစတင်ထူထောင်ခဲ့တာဖြစ်ပြီးတော့နိုင်ငံလှုပ်ရှားမှုတွေကိုအစဉ်တစိုက်ဥဆောင်အောင်မှာရှီတန်းကပါဝင်လေးရှိပါတယ
်။ဝဲလိုသူကဘာကျော်မင်းသမီးကြီးမာရီလီမိုရိုးကိုအမတ်ရနေကြတဲ့သူတွေသဘောကျမဲ့စီစဉ်တစ်ခုကိုတော့ဩစတြေးလျနိုင်ငံမှာထူးခြားကြားတွေ့ရပါတယ်။မင်းသမီးမိုရိုးလိုရွှေရောင်စပင်နဲ့ပြင်ဆင်ထားကြတဲ့အမျိုးသမီးတွေအက်သလိတ်ကမ်းခြေမှာရေကူးပြီးရန်ပုံငွေရှာခဲ့ကြတာပါ။ဩစတြေးလျတောင်ပိုင်းကင်ဆာယောဂါကောင်စီရဲ့ရန်ပုံငွေရှာပွဲမှာတော့မူရိုးပုံတူအမျိုးသမီးတရာကမီတာ400အကျဲအရေးပြင်းမှာကူးကြခတ်ကြပြီးတော့တရုတ်ပြခဲ့ကြပါတယ်။သုတေသနလုပ်ငန်းတွေအပါအဝင်ကင်ဆာယောဂါတိုက်ဖျက်ရေးအတွက်ပရဟိတရန်ပုံငွေရှာတဲ့အစီအစဉ်ကိုတော့ကင်ဆာယောဂါနဲ့ကွယ်လွန်ခဲ့တဲ့မိခင်ဖြစ်သူကိုရည်စူးပြီးတော့ကင်ဆာယောဂါကောင်စီထူထောင်သူဆာရာတင်နီကဥဆောင်ခဲ့တာပါ။အစီအစဉ်ဆားခဲ့တဲ့ပထမဆုံးနေ့မှာပဲဩစတြေးလျဒေါ်လာ 26,000 ရခဲ့ပြီးတော့နောက်တစ်နှစ်မှာ 34,000 ရခဲ့တယ်လို့ဒီနှစ်မှာတော့အနည်းဆုံး 9,000 လောက်ရဖို့လည်းရည်မှန်းထားကြပါရဲ့ရှင
်။ကဘာတလောထူချာဆံမြတဲ့များစီစဉ်ကိုမခင်ပြုထွေးနဲ့ကိုသားညွန်ဦးတို့ကတင်ဆက်သွားတာပါရှင်။မနေ့ပြန်တင်လာနေမနေ့ပိုင်းစီစဉ်မှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နာဆင်ရမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှင်းနေတဲ့အချိန်အတွင်းတင်ဆက်ချက်ကိုမှတ်သိရင်ထိုက်ကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းပြည်နယ်တွေထဲမှာပထမဆုံးအဖြစ်နာဗာဒါပြည်နယ်မှာပြုလုပ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းပနာမရွေးချယ်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကမဲရလ 52.9% ရာခိုင်နှုန်းရရှိပြီးမဲရလ 48% ရာခိုင်နှုန်းရရှိတဲ့ပြိုင်ဘက်ဘောင်းပေါင်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကိုအနိုင်ရခဲ့ပါတယ်။တောင်ကယ်ရိုလိုင်းနားမှာပြုလုပ်ခဲ့တဲ့ Republican Party ရင်းသမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ Donald Trump ကဆန္ဒမဲ 32.5% ခန့်နှုန်းရရှိပြီးပြိုင်ဘက်တွေကိုပြက်ပြက်သားသားအနိုင်ရပါတယ်။ Marco Rubio နဲ့ Ted Cruz တို့ကတော့ဆန္ဒမဲ 22% ခန့်နှုန်းလောက်စီရရှိနေပြီးသူရင်ကိုရင်အခြေအနေနဲ့ဒုတိယနေရာမှာရှိနေပြီးနောက်မှာတော့ Marco Rubio ကမဲအနည်းငယ်အသာစီးရခဲ့ပါတယ်။ဆီးရီးယားမှာဖြစ်နေတဲ့၅နှစ်ကြာပြည်တွင်းစစ်အပြစ်ခတ်ရက်ဆဲနိုင်ဖို့အတွက်ရုရှားနိုင်ငံနဲ့ယာယီသဘောတူညီချက်ရပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုပါတယ်။အမေရိကန်နဲ့ရုရှားတန်တမန်နေအနေနဲ့အခုသူတို့ရဲ့မဟာမိတ်နိုင်ငံတွေကဒီသဘောတူညီချက်ကိုလက်မှတ်ထိုးအောင်ဆွေးနွေးနှားချဖို့လိုအပ်မှာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းပြည်နယ်တစ်ခုကနှစ်ရက်ကြာချမ်းဖက်ဆန္ဒပြမှုတွေကြောင့်လူသေဆုံးမှုတွေထိရှိလာနေပြီးနယူးဒေလီမြို့တော်မှာလည်းရေပြတ်လက်မှုနဲ့ရင်ဆိုင်နေရပါတယ်။ဟာရနာပြည်နယ်မှာစိုက်ပျိုးရေးအဓိကလုတ်ကင်တဲ့ခြေလက်နေချက်မြို့နယ်ဝင်တွေသတင်းတစ်ပတ်ကြာဆန္ဒပြနေကြတာဖြစ်ပါတယ်။
တရင်အချင်းချုပ်ကိုမတငေးထိုက်ကပြောပြပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyak ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေ။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.